Welcome to the Voice of America in Burmese.
Mingla mnek himashin American Bureau Washington DC myo ro American atan ga ni 2019 khu ni January la 23 ya ni Boudhu ni mnek khin season 2 ko mnek 6 nai ga ni 9 nai a chi kilometer 32.40.48 tu ga ni dai yai thau lwin pe ni ba li shin တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါအမေရိကန်အစိုးရရန်ကြားတစိတပိုင်းပိတ်ထားတာနှစ်လတည်းဝင်လာပြီးဖြစ်ပေမဲ့သမရနဲ့လှုပ်တော့ကြာဂုတိပြည်လည်မှုတွေမရသေးတဲ့အတွက်ပြန်ဖွင့်နိုင်ခြင်းမရှိသေးပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘူနာဟာအင်ကာနစ်မှာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်ဒီလိုထူးခြားတဲ့တဲ့င်းလေးကြားမှာပါမတင်ရတဲ့
ကောင်းပါပြီရှင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကမြန်မာနိုင်ငံမှာဘာတွေများဆောင်ရွက်နေပါသလဲ
that's if the security council invites her to report back on her mission
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအီရီကနစ်ကိုပြောသွားတာပါဒီတဲ့င်းနဲ့အတူကချင်းပြည်နယ်ကဝန်ကြီးတွေကိုယာရုကနှုတ်ထွက်ထုတ်ပယ်ခံရတဲ့အပေါ်တုံ့ပြန်ချက်အမေရိကန်ကမြန်မာစားသောက်ဆိုင်လုပ်ငန်းကြီးကအလုပ်သမားတွေကိုဒေါ်လာတန်းနဲ့ချီရော်ရမယ်အကြောင်းစားလာတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းဆောင်မတွေလည်းနားဆင်ကြရပါမယ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆိုင်ရာသတင်းကောက်နှုတ်တင်ပြချက်နဲ့အတူအင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းပြန်ပြီးတော့တင်ဆက်ပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လို့ကြီးညာပေးကြပါအောင်ရှင်
American Mexico နယ်စပ်တခြားတတိုင်းကာယံဖို့အတွက်သမ္မတ Donald Trump ကခေါင်းဝါမာနဲ့တောင်းဆိုနေချိန်မှာပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ထားမှုတွေကိုယာယီခွင့်ပေးပြီးတတိုင်းအတွက်ရန်ပုံငွေချထားပေးရေးသမ္မတရဲ့အဆိုပြုချက်ကို Democrat အမတ်တွေကပယ်ချလိုက်တာကြောင့်ပိတ်ထားရတာနှစ်လတည်းဝင်လာပြီးဖြစ်တဲ့အစိုးရရန်တရားတစ်စိတ်တစ်ပိုင်းကိုပြန်ပြီးဖွင့်ဖို့အတွက်လမ်းမမြင်သေးပါဘူးကျွန်တော်တို့နိုင်ငံမှာတတိုင်းမရှိဘူးဆိုရင်နယ်စပ်ဒါမှမဟုတ်အမျိုးသားလုံခြုံရေးလည်းဘရော့မှရှိမှာမဟုတ်ဘူးလို့သမ္မတ Trump ကအင်္ဂါနေ့မှာသူ့ Twitter မှာရေးပါတယ်ခန့်ခန့်နဲ့တတိုင်းဒါမှမဟုတ်တမဏိတတိုင်းရှိရမယ်ဆိုရင်တော့ရာဇဝင်မှုကင်းတွေမူရဆေးမှုကင်းတွေလည်းအမေရိကန်တလွှားမှာတိတိတသားကြဆင်းသွားမယ်ဆိုတာကိုဒီမိုကရက်တွေကသိပေမဲ့နိုင်ငံရေးကစားဖို့လှုပ်ချင်နေကြတယ်လို့လည်းပြောပါတယ်နောက်ဆုံးမှာတော့အမှန်တိုင်းဖြစ်စင်ရမှာဖြစ်ပြီးဘရော့မှသူအရှုံးပေးမှာမဟုတ်ဘူးလို့လည်း Twitter မှာရေးပါတယ်လွတ်တော်မှာတော့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်ဖြစ်တဲ့ Kentucky ပြည်နယ် Republican အမတ် Mitch McConnell ကသမ္မတ Trump အဆိုပြုထားတဲ့စာမျက်နှာ1200ပါတဲ့မူကြမ်းကို Republican တွေဘက်ကတင်သွင်းခဲ့ပြီးချက်သက်ပြင်းနေမှာမဲခွဲဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်။အထက်လွှတ်တော်မှလည်း Democrat တွေတင်သွင်းတဲ့ February 10ရက်နေ့တိအစိုးရ30မူကြမ်းကိုမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒီမူကြမ်းနှစ်ခုစလုံးအတွက်ပါတီကြီးနှစ်စလုံးရဲ့ထောက်ခံမှုကလိုအပ်နေတာပါ
။လာမယ့်အင်္ဂါနေ့ကျလို့ရှိရင်နိုင်ငံတော်အခြေပြမိန်ကွန်းလိုပုံစံမျိုးနဲ့အမေရိကန်သမ္မတ Donald Trump ကရုပ်မြင်သံကြားကနေမိန်ကွန်းပြောဖို့စီစဉ်နေတဲ့အကြောင်းအင်ဂျီရောကပြောပါတယ်။အစိုးရရန်နေရာတချို့ရပ်ဆိုင်းနေတဲ့အခြေအနေရှိနေလို့လုံခြုံရေးအရဇန်နဝါရီလ29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့လွှတ်တော်နေရာစလုံးနဲ့ဒီနိုင်ငံတော်ကိုပြောဆိုမဲ့နိုင်ငံတော်အခြေပြမိန်ကွန်းကိုအချိန်ရွှေ့ဆိုင်းပေးဖို့အောက်လွှတ်တော်ရဲ့ဥက္ကဋ္ဌနန်စီပီလိုစီကသမ္မတ Trump ကိုတိုက်တွန်းတောင်းဆိုထားတာပါ။ဒါပေမဲ့လည်းသမ္မတ Trump ကလွှတ်တော်ကိုမလာဘဲရုပ်မြင်သံကြားကနေနိုင်ငံတော်အခြေပြမိန်ကွန်းကိုဇန်နဝါရီလ29ရက်နေ့မှာပဲပြောဖို့စီစဉ်နေတာဖြစ်ပါတယ်။လုံခြုံရေးအရာစိုးရိမ်စရာဘာမှမရှိဘူးလို့လည်းအင်ဂျီရောကပြောပါတယ်။အစိုးရရန်နေရာတချို့အချိန်တလကျော်ရပ်တန့်နေတဲ့အထက်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းပါဝင်နေတာကိုဒီအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကထောက်ပြပါတယ်။လာမယ့်အင်္ဂါနေ့မှာပြောဆိုဖို့စီစဉ်နေတဲ့သမ္မတ Trump ရဲ့မိန်ကွန်းကတော့ဘယ်နေရာကနေပြောဆိုမလဲဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး
။လာမယ့်လင်းနေတာကာလအတွင်းကဘာတော်မှာဤပညာပြောင်းလဲတိုးတက်မှုတွေတိတ်လင်းလင်းပြီးရှုပ်ထွေးနေမှာဖြစ်တယ်လို့ရေးရမှုမရှိတဲ့ငွေကြေးထောက်ပံ့မှုတွေနဲ့အတူနိုင်ငံတကာအရေးကိစ္စတွေမှာအနောက်နိုင်ငံတွေရဲ့ဦးဆောင်မှုအားနည်းလာတာကိုရင်ဆိုင်နေရချိန်မှာပဲအမေရိကန်မျိုးသားထောင်လိုင်းအဖွဲ့ကသူတို့ရဲ့မဟာဗျူဟာအသစ်ကိုအင်္ဂါနေ့မှာချပြလိုက်ပါတယ်။American ပြည်တော်စုမှာအစိုးရရန်တရားတစ်စိတ်တစ်ပိုင်းပိတ်ထားရတာတလကျော်ကြာလာချိန်မှာပဲအခုလိုစိုးရိမ်မှုတွေတိုးလာနေတာပါ American ရဲ့အဓိကထောင်လိုင်းအဖွဲ့တွေအတွက်ရန်ပုံငွေဟာစက်တင်ဘာလကုန်ထိပဲရှိတာကြောင့်အခုလို budget တည်ငြိမ်မှုမရှိဘူးဆိုရင်သူတို့ရဲ့လုပ်ငန်းတွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့မဟာဗျူဟာအသက်မှာတတိပေးထားပါတယ်အမျိုးသားထောင်လိုင်းအကြီးအကဲ Dan Coats က ထောင်လိုင်းအဖွဲ့တွေအနေနဲ့ပြည်ရင်းမှာရောက်ကဘာတလောမှာပါကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သူရဲ့ထောင်လိုင်းမဟာဗျူဟာတဲ့အစီရင်ခံစာဏိဒန်းမှာချပြခဲ့ပါတယ်။အခုလိုမျက်မှောက်ခေတ်မတည်ငြိမ်နဲ့ရှုပ်ထွေးတဲ့ဝင်းကျင်မှာရှောက်လန်းနေမှာဆိုရင်တမယိုးကြလှုပ်ရှားလို့မရပဲပြောင်းလဲပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းလဲဒန်ကိုချ်ကပြောပါတယ်။အထူးသဖြင့်ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတမယိုးကြလှုပ်ဆောင်လို့မရတာကိုထောက်ပြခဲ့တာပါ။ဤပညာတွေတိုးတက်လာတာနဲ့အမျှပြောင်းလဲလှုပ်ဆောင်ရမှာဖြစ်ကြောင်းလဲမဟာဗျူဟာအသစ်မှာတင်ပြထားပါတယ်။
ဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့မှာပြုလုပ်တဲ့ကမ္ဘာစီးပွားရေးလာကနှစ်ပတ်လည်အခမ်းအနားကိုနေ့တုန်းကဇန်နဝါရီလ22ရက်နေ့မှာစတင်ပြီးတော့ကျင်းပပါတယ်။ဒီအခမ်းအနားရဲ့ပထမနေ့မှာကမ္ဘာခေါင်းဆောင်တွေစီးပွားရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးတော့အင်္ဂါနေ့ကနေပြီးတော့တောက်ကြနေ့ဇန်နဝါရီလ25ရက်နေ့အထိ၄ရက်ကြာကျင်းပသွားမယ်ညီလာခံဖြစ်ပါတယ်။ဒီညီလာခံရွေချက်ကတော့ဒီနှစ်မှာ The Globalization 4.0 စီးပွားရေးတကားပင်ဝါဒတိုးတက်မှုအဆင့်၄လို့ဆိုပါတယ်။ဒီညီလာခံမှာကမ္ဘာချမ်းသာဆုံးပုဂ္ဂိုလ်တွေအင်အားရှိန်ဝါအကြီးမားဆုံးပုဂ္ဂိုလ်တွေအဖွဲ့အစည်းတွေလုပ်ငန်းရှင်တွေလာရောက်ပြောဆိုဆွေးနွေးကြတာဖြစ်လို့စီးပွားရေးအရအဆက်အသွယ်ရနိုင်မှုအကောင်းဆုံးအခွင့်အမ်းတစ်ခုလည်းဖြစ်ပါတယ်။သဘောပတ်ဝန်းကျင်ကိစ္စကမ္ဘာစီးပွားရေးနှေးကွေးလာနေမှုနဲ့တရုတ်နဲ့အမေရိကန်ကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးတင်းမာမှုကိစ္စတွေကဒီနည်းပညာဆိုင်ရာစီးပွားရေးလုပ်ငန်းတွေပေါ်မှာဘလို့ရိုက်ခတ်မှုတွေရှိလာနိုင်မလဲစတဲ့အကြောင်းအရာတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2018ခုနှစ်တုန်းကတော့ Davos ကမ္ဘာစီးပွားရေးညီလာခံမှာအဓိကစိတ်ဝင်စားမှုအခမ်းအနားဆုံးပုဂ္ဂိုလ်တစ်ဦးကအမေရိကန်သမ္မတ Donald Trump ပါ။ဒါပေမဲ့သူဒီနှစ်ညီလာခံကိုမတက်ပါဘူး။အမေရိကန်အစိုးရရန်ရဲချုပ်ရဆန်းနေတာတလားကြုံနေပြီဖြစ်လို့ဒီပြဿနာကြောင့်ညီလာခံကိုသမ္မတ Trump တက်ရောက်ဖို့ကိစ္စဖျက်သိမ်းခဲ့ရတဲ့အကြောင်းအင်မီလိုပြောခွင့်ရအမျိုးသမီး Sarah Sanders ကဆိုပါတယ်။ပြင်းထန်သမ္မတ Emmanuel Macron နဲ့ Britain ဝန်ကြီးချုပ် Theresa May တို့လည်းပြည်တွင်းရေးအကျပ်တဲတွေကြုံနေတာကြောင့်ဒီနှစ် Davos ညီလာခံကိုသူတို့မတက်ရောက်ကြပါဘူး။ဒီနှစ်ညီလာခံမှာအဓိကမင်းကွန်းပြောကြမဲ့သူတွေကတော့ Germany ဝန်ကြီးချုပ် Angela Merkel, IMF ကမ္ဘာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ပဲဖြစ်ကြပါလေ။
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကက်ချနာဘူဂနာဟာစနေနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။တနင်္လာနေ့မှာတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အတွက်နေပြည်တော်ကိုတောရောက်ခဲ့ပါတယ်။အထူးကိုယ်စားလှယ်ဘူဂနာဟာတနင်္လာနေ့ကရခိုင်ပြည်နယ်စစ်တွေမြို့ကိုတောရောက်ခဲ့ပြီးရခိုင်ထွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာလက်ရှိတိုက်ပွဲတွေအခြေအနေနဲ့ဆစ်ဆောင်ဒုက္ခတွေအရေးပါဝင်ရခိုင်ပြည်နယ်ရင်းလက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးသားပါတီတာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ရင်းတိဝဲစီးပွားရေးအခြေချမှုပေါ်ရခိုင်လူမှုသဘောထားရခိုင်ပြည်ရင်းစစ်ပွဲတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲမတရားသင်အုပ်တွေနဲ့အရေးယူခံရမှုခြေရောအုပ်ချုပ်ရေးမှုတွေနှုတ်ထွက်မှုပေါ်ဝင်လက်ရှိကြုံနေရတဲ့အခြေအနေတွေကိုဆွေးနွေးရတယ်ဆွေးနွေးခဲ့ကြတယ်လို့ရခိုင်မျိုးသားပါတီကပြောပါတယ်။အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်Miss Bugna ရဲ့မြန်မာခီးစဉ်အပြီးမှာသူဟာသူ့ရဲ့တွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံမှာပါ။ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်ခန့်တာခံရတဲ့ Miss Bugna ရဲ့အခုမြန်မာခီးစဉ်ကသရုပ်ထချင်းခီးစဉ်မှာအခုခီးစဉ်တွင်အထူးကိုယ်စားလှယ်ရုံးခန်းကိုနေပြည်တော်မှာဖွင့်နေတဲ့အတွက်မြန်မာဆိုးကပံ့ပိုးကူညီနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးက VOA ကိုပြောပါတယ်။အထူးကိုယ်စားလှယ်ရဲ့ခီးစဉ်အဖြစ်ဆုံးကိုသတင်းတွေပြီးမှစောင့်မျှော်နားဆင်နိုင်ပါတယ်
။မြန်မာဆိုးကကန်းချီဆောင်တက်ကိုဖွဲ့စည်းတော့မှာဖြစ်ကြောင်းပို့ဆောင်ဆက်သွယ်ဝန်ကြီးဌာနရဲ့မနေ့ကစီဝေးအတွင်းပြောဆိုခဲ့တဲ့အကြောင်းစင်ဟွာသတင်းမှမနေ့တုန်းကဖော်ပြထားပါတယ်။ကီလိုမီတာ2080ရှည်လျားတဲ့ကမ်းရိုးတန်းနဲ့ဒီမြန်မာနိုင်ငံရေပိုင်နယ်တွေကိုကာကွယ်စောင့်ရှောက်ဖို့ကိုရည်ရွယ်ပြီးတော့ကမ်းခြေဆောင်တက်ကိုဖွဲ့စည်းမှာဖြစ်တယ်လို့ဆိုပါတယ်။ကမ်းလိုရေနံနဲ့သဘောတံခွေတူဖော်ရေးလုပ်ငန်းလမ်းကြောင်းတွေအနေနဲ့ကင်းရှင်းစေဖို့နဲ့သဘောဝတရားစတာတွေကိုကာကွယ်စောင့်ရှောက်ရေးအတွက်လည်းထောက်ကူဖြစ်အောင်ရည်ရွယ်ပြီးတော့ကမ်းခြေဆောင်တက်ကိုဖွဲ့စည်းမှာဖြစ်ပါတယ်။ပင်လယ်ရေကြောင်းတော်လာမှုအတွင်းမတော်တဆဖြစ်ပွားမှုတွေတိုးမြင့်လာနေတဲ့ကိစ္စ၊သဘောဝဘေးအန္တရာယ်တွေတိုးမြင့်ဖြစ်ပေါ်လာနေတဲ့ကိစ္စနဲ့လေရုညဉ့်ဉန်းမှုပို့ပြီးတော့ဆိုးဝါး လာနေတာတွေကိုလည်းကူညီဖြည့်ရှင်းနိုင်အောင်ဒီဘက်ကိုဖွဲ့စည်းမှာဖြစ်ကြောင်းပို့ဆောင်ဆက်သွယ်ဝင်ကြီးဦးတန့်စင်မောင်ကမနေ့ကအစည်းအဝေးအတွင်းပြောဆိုခဲ့ကြောင်းဆင်ဝါသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းတရားမဝင်ဝင်ရောက်မှုတွေ၊မြို့စေဝါကုံသွင်းမှုတွေ၊လူကုန်ကူးမှုတွေ၊တရားမဝင်ရောက်ဝယ်မှုတွေ၊တရားမဝင်ငါးဖမ်းမှုတွေစတဲ့ပြဿနာတွေကိုလည်းကာကွယ်တားဆီးဖို့ရည်ရွယ်ပြီးတော့ကန့်ကြေဆောက်တက်ကိုမြန်မာစိုးရကဖွဲ့စည်းမှာဖြစ်တယ်လို့ဆိုပါတယ်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအင်ကန်နေကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးနိုင်ငံကြားဆယ်စုနှစ်ပေါင်းများစွာအငင်းပွားနေတဲ့နယ်မြေပိုင်ဆိုင်မှုဆိုင်ရာပြဿနာကိုဆွေးနွေးခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးခန်းကြီးရက်တွေအတွင်းတောင်ပိုင်းဆွန်ဆုံကကောက်ကောက်ချင်းစုတွေတက်ကကျွန်းလေးကျွန်းကိုဆိုဗီယက်ကသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတာဖြစ်ပါတယ
်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုကိုစလဲခရစ်စတင်ဘာဂနာရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံတင်ပြဖို့ရှိပါတယ်အတွင်းမှုချုပ်ရဲ့အထူးကိုစလဲကမနေ့ကတော့ရခိုင်ခီးစဉ်ကိုစတင်ခဲ့ပြီးစစ်တွေမြို့ကိုရောက်ရှိနေတာမှာရခိုင်လွတ်တော်နဲ့နောက်ရခိုင်မျိုးသားပါတီဌာနချုပ်တို့ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာဆိုင်ရာအထူးကိုစလဲခရစ်စတင်ဘာဂနာကမြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့မှာဆက်ရောက်ခဲ့တာဖြစ်ပြီးတနင်္ဂနွေနေ့မှာတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုသွားရောက်ခဲ့တာပါဒီနောက်မနေ့အင်္ဂါနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်ကိုစတင်တာဖြစ်ပါတယ်နယူးယောက်ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအီရီကနီကိုကအထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
Yeah, I mean, what we can say about her trip is that she's just, she'll be traveling to Rakhine and to Naypyidaw to have discussions with the government.
သူမအနေနဲ့ရခိုင်နဲ့နေပြည်တော်ကိုသွားပြီးအစိုးရနဲ့တွေ့မှာပါ။ခီးစဉ်ပြီးမှကြီးညာချက်ထုတ်မှာဖြစ်ပါတယ်။အခုကတော့သူ့ခီးစဉ်နဲ့ပတ်သက်ပြီးပြောဖို့စောနေပါတယ်
။အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss Bagna ရဲ့မြန်မာခီးစဉ်အပြီးမှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီမှအစီရင်ခံဖို့ရှိတယ်လို့လဲကုလသမဂ္ဂရဲ့ဗီတိန်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်ကသတင်းတောက်တွေကိုပြီးခဲ့တဲ့16ရက်နေ့ကအလွတ်သဘောပြောဆိုထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရအီရီကနီကိုကတော့လုံခြုံရေးကောင်စီကဖိတ်ခေါ်ခဲ့ရင်တင်ပြမှာဖြစ်တယ်လို့ပြောပါတယ်
That's if the Security Council invites her.
ဒီကိစ္စကတော့လုံခြုံရေးကောင်စီကသူမကိုခီးစဉ်နဲ့ပတ်သက်လို့အစီရင်ခံဖို့ဖိတ်ခေါ်ခဲ့ရင်ဖြစ်လာမှာပါ
။မနေ့အင်္ဂါနေ့မှာရခိုင်ခီးစဉ်စတင်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Bagna ကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးလက်ရှိတိုက်ပွဲတွေအခြေအနေစစ်ရှောင်ဒုက္ခသည်တွေအရေးကိုဆွေးနွေးခဲ့ပါတယ်။ဒါအပြင်စစ်တွေမျိုးကရခိုင်မျိုးသားပါတီဌာနချုပ်မှလည်းဆွေးနွေးပွဲကျင်းပကြောင်းရခိုင်မျိုးသားပါတီကသတင်းထုတ်ထားပါတယ်။ရခိုင်ပြည်နယ်တွင်လက်ရှိအခြေအနေတွေကိုဆွေးနွေးခဲ့ကြတာပါ။စစ်ပွဲတွေရက်စဲရေး၊နောက်ရခိုင်ပြည်နယ်တွင်ကတရုတ်စီးပွားရေးအခြေချမှုအပေါ်ရခိုင်လူထုရဲ့သဘောထား၊လက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲကြောင့်ဒေသခံတွေတွေ့ကြုံနေရတဲ့အခက်အခဲ၊စစ်ရှောင်တွေကိုကူညီရေးအခက်အခဲမတရားအသည့်အဥပဒေနဲ့အရေးယူခံရတဲ့အခြေအနေတွေကြေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့ကိစ္စပေါ်တာဆွဲခိုင်းစီတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတာတွေကိုတနာယီခွဲကြော်ကြာဆွေးနွေးခဲ့ကြတာလို့ရခိုင်မျိုးသားပါတီကသူတို့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်ဧပြီလကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်ခံရတဲ့ Miss Bagna ရဲ့အခုမြန်မာခီးစဉ်ကစတုထအကျဉ်ခီးစဉ်ဖြစ်ပါတယ်။သူမရဲ့အခုခီးစဉ်အတွင်းမှာအထူးကိုယ်စားလှယ်ရဲ့ရုံးခန်းကိုနေပြည်တော်မှာဖွင့်လှစ်ရေးအတွက်လဲပံ့ပိုးကူညီပေးနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကလည်း VOA ကိုပြောဆိုထားပါတယ်ရှင်။ထူးနေမနေ့ကင်းတဲ့နေ့ကိုနားဆင်နေကြရတာဖြစ်ပါတယ်။ကချင်ပြည်နယ်ဆိုးရွားဖွဲ့ဝင်ဝင်ကြီးသုံးဦးကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ခြေဆိုင်ရက်ဖက်အဖွဲ့အစည်း38ဖွဲ့ကဝင်ကြီးချုပ်ဒေါက်တာခက်အောင်စီလိမ့်မှုပြီးတော့ဇန်နဝါရီလ22ရက်တနင်္လာနေ့ရက်စွဲနဲ့စာပေးပို့ထားပါတယ်။ဝင်ကြီးသုံးဦးဖြစ်ရတဲ့ပတ်သက်ပြီးထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
က ကချင်အစိုးရအဖွဲ့ဝန်ကြီး၃ဦးကိုဝန်ကြီးချုပ်ကနှုတ်ထွက်ခိုင်းခဲ့ပြီးစက်တိုက်ဆိုသလိုပဲတမရဥဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝန်ကြီး၂ဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနာယူခွင့်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖတ်အဖွဲ့စည်း၃၈ဖွဲ့တဲကကိုယ်တည်းတဦးဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ်
အဘိဖြစ်ဖြစ်ကိုဝန်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးဖြစ်ဖြစ်ထရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်စိုးရိမ်နေတယ်ကိုအခုလောလောဆယ်မှာကျတော့ကျမတို့ဒီမစ်ဆွန်စီမန်ကင်းနဲ့ပတ်သက်ပြီးမှရောအော်ပြီးတော့ဒီလေးလအတွက်ဒီအရှိစဖယာဒီ IDP နဲ့ပတ်သက်ပြီးမှရောကျမတို့ကဒီ peace process မှာလဲနည်းနည်းဟိုဖြစ်နေတဲ့အချိန်မှာဒီလိုမျိုးချက်ချင်းရုပ်ရက်ပေါ့နော်ဖြစ်လာတဲ့အတွက်ကြောင့်ကျမတို့ကအာတော်တော်စိုးရင်မိတယ်အဲပြီးတော့ဘာကြောင့်ဆိုတာလဲကျမတို့ကအကျိုးအကြောင်းကတိခဲခိုင်လုံမှုကျမတို့မရရှိနိုင်ဘူး is not on နဲ့အဲပတ်သက်ပြီးမှကျတော့ကျမတို့ဒီဒီတူလူချုပ်အနေနဲ့ကျမတို့တွေးရှိတာကသူ look none by ကိုသူ look ဆောင်နေတာပဲကျမတို့ကြည့်ပါတယ်လို့အဲပြီးတော့အကျိုးရှိမှာကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံယူပါတယ်
ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ဒီဝင်ကြီးတော်ဦးလုံရည်ကိုင်ရည်နဲ့ပတ်သက်လို့ဖားကန့်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပမာသူတို့ဆိုကျွန်တော်ဆိုရင်ဒါလွတ်တော်မှာသူတို့တက်ဆိုင်တဲ့မေးခွန်းတွေမေးတာပေါ့သူတို့လာဖြေတာပေါ့နော်။လာဖြေတဲ့ပုံမှာအဲမေးခွန်းတော်တော်များများအကျဉ်းနှံ့မှုမရှိတာခက်များများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါပုံမွေးလည်းပြည်သူတယောက်လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လည်းကျွန်တော်တို့ဒါပုံပွင့်လေးလေးပြည်သူတယောက်အနေနဲ့ပြောမယ်ဆိုရင်လည်းကျွန်တော်ကဖက်ကမှနေတာဖြစ်တဲ့ကျွန်ဖက်ကကအဲဒီတဘာဝတရားစာသားတွေများစွာပေါ်တဲ့နေရာဆိုတော့ကြောက်စိတ်ထူးထည့်ကြောက်သိမ့်ပေါ့ဒီလောက်ကတည်းကပတ်သက်ပြီးမှလည်းဒီတေချာစာပေါ်တော့ဒါကကိုရောကပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
စွန်ပရာဘွန်ပြည်နယ်လွတ်တော်ကိုစလေဒေါ်ဂျီထုရောအမြင်ကတော့
ဆက်ဆံတဲ့ဟာတော့ကျွန်မအဆင်ပြေပါတယ်ဒါမဲ့ကျွန်မတို့တောင်တန်းဒေတာကိုတော့မျက်မျက်တတတော့ဖြစ်စေချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးပြီးဖြစ်ဈာမရေးပြီးဖြစ်ကပေါ့နော်ဒါမဲ့တခါလေကျမတို့ဟာဈာမပညာရေးတို့ဈာမရေးတို့တခါလေကျရင်ကျမတို့တောင်တန်းဒေတာအတိတ်ဥစားမပေးတော့နည်းနည်းအဲ့ဒီမှာဟိုဟာဖြစ်တဲ့ဟာအဲ့လောက်ပါပဲရှိအဲ့ဒါတွေပဲရှိပါတယ်ဈာမ
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီး UH လောက်အောင်ကိုတော်ဝင်ကနေရစဲကြောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝင်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝင်ကြီးဦးမြသိန်းနဲ့လူမှုရေးဝင်ကြီးဒေါက်တာတင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်내ဝင်ကြီးတော်ဝင်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းတမရဦးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တီးခြားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအလျောက်ယာဒူးကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာဒူးကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စဉ်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်တမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါလက်ရှိပြည်내ဝင်ကြီးတုံမနှုတ်ထွက်ဖို့ဝင်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလက်ညွန့်တယ်ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခိုင်းခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကချင်ပြည်내အစိုးရအဖွဲ့ဝင်ဝင်ကြီးတုံကိုပြည်내ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မမေခါပါရှင်။အခုတော့အမေရိကန်ကမြန်မာစားတောက်ဆိုင်လုပ်ငန်းဒေါ်လာတန်နဲ့ချီယော်လိုက်ရတဲ့အကြောင်းတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားကနာမည်ကြီးမြန်မာစားတောက်ဆိုင်ဖြစ်တဲ့ရန်ကုန်ရူဘီဟာဆိုင်ဝန်တန်း300နီးပါးအတွက်ရသင့်တဲ့လစာမပေးတာကြောင့်စုစုပေါင်းအမေရိကန်ဒေါ်လာ4သန်းရောကြီးပေးဆောင်ဖို့သဘောတူညီခဲ့တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာယုံကပြီးခဲ့တဲ့သတင်းဗတ်ကုံမှာကြေညာပါတယ်။အမေရိကန်ဥပဒေမှာရွှေပြောင်းအလုပ်သမားတွေအတွက်ခွဲခြားမှုမရှိဘဲတရားမျှတမှုရှိအောင်ဆောင်ရွက်နိုင်တဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့အကျိုးဆောင်ရှိနေပေလင်းဟန်မစ်ချဲက VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်ဆုံးတင်ဆက်မှာပါရှင်
Rangoon Ruby မြန်မာစားတောက်ဆိုင်ပိုင်ရှင်တွေရောကျေးပေးဆောင်ရမယ့်ဒေါ်လာ၄တန်းထဲမှာလကမရတဲ့ဝန်တန်း300နီးပါးဟာလစာတွေအပြည့်အဝပြန်ပြီးရကြမှာဖြစ်တယ်လို့နစ်နာကြေးလဲရကြမှာပါ။ဒါဟာတရားမျှတမှုအတွက်တကယ့်ကိုကြီးမားတဲ့အောင်မြင်မှုရလဖြစ်တယ်လို့အလုပ်သမားတွေရဲ့အကျိုးဆောင်ရှင်နေ San Francisco အခြေစိုက် ALC Asian Law Caucus ဥပဒေရေးရာအဖွဲ့ကအမျိုးသမီးရှင်နေ Pelin Hang Mitchell က VOA ကိုခုလိုပြောပါတယ်
။ This is a huge win. We're glad the employer by the accounting has changed.
တကယ်အောင်မြင်မှုကြီးပါပဲ။အလို့ရှင်တွေဘက်ကလည်းဥပဒေနဲ့အညီလစာပေးတာတွေကိုအရင်လိုမဟုတ်ဘဲ၊နိုင်ရည်နဲ့ပေးလာတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာတာကိုမြင်ရတဲ့အတွက်လဲကျမတို့ကျေနပ်ပါတယ်။နောက်ပြီးတော့အလို့သမားတွေနဲ့မိသားစုတွေအတွက်အလွန်ကြီးမားတဲ့အောင်ပွဲဖြစ်ပြီးပြန်ရမယ့်ရောချင်းငွေတွေဟာသူတို့တွေရဲ့ဘဝတွေကိုအောင်မြင်တဲ့အပြောင်းအလဲဖြစ်စေမှာပါ။
ဒါပြင်ရောကျင်းငွေဒေါ်လာ၄တန်းနဲ့က 1.6 တန်းဟာအလုပ်သမားတွေရဲ့အချိန်ပိုလောက်ခကျင်းငွေတက်တက်အတွက်ပေးဖို့အလုပ်ရှင်တွေဘက်ကသဘောတူခဲ့တာဟာအလုပ်ရှင်အလုပ်သမားကြားရောကျေးသဘောတူညီတဲ့ငွေပမာဏအရဆိုရင်လည်းအများဆုံးဖြစ်တယ်လို့ Pelin Hang Mitchell ကပြောပါတယ
် So this is a $4 million settlement 1.6 million
ရောကျေးဒေါ်လာ၄တန်းနဲ့က 1.6 တန်းကိုအချိန်ပိုလောက်ခကျင်းငွေအဖြစ်အလုတ်သမားတွေကိုပေးဖို့အလုတ်ရှင်ကသဘောတူခဲ့တာဟာအလုတ်ရှင်အလုတ်သမားညှိနှိုင်းကြေလည်တဲ့ပုံစံအမျိုးမျိုးရှိတဲ့အထက်မှာအများဆုံးငွေကြေးပမာဏဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကိုရောက်ရှိလာပြီးအလုတ်လုတ်ကင်နေသူမြည်သူမဆိုအလုတ်သမားဥပဒေနဲ့အညီခံစားပိုင်ခွင့်ရှိတယ်ဆိုတာကိုဒီအောင်မြင်မှုကတက်တည်ပြလိုက်တာဖြစ်တယ်လို့ Pelin Hang Mitchell ကဆိုပါတယ်
။ In California.And I believe also under federal law, your immigration status
California ပြည်နယ်မှာရော federal တစ်ခုလုံးမှာပါရွှေ့ပြောင်းနေထိုင်သူတွေအတွက်အလုတ်သမားဥပဒေကဒန်းတူအကာအကွယ်ပေးထားပါတယ် work authorization နဲ့ပဲဖြစ်ဖြစ်တရားဝင်ပဲဖြစ်ဖြစ်တရားမဝင်ပဲဖြစ်ဖြစ်ဘယ်လိုပြည်ဝင်ခွင့် visa ပုံစံမျိုးစုံနဲ့ပဲဖြစ်ဖြစ်အလုတ်လုပ်နေသူမှန်သမျှအလုတ်သမားဥပဒေအရာအကျိုးခံစားပိုင်ခွင့်ရှိပါတယ
်ရှင်းနေPelin Hang Mitchell ဟာ Rangoon Ruby စားတောက်ဆိုင်တွေရဲ့စဖိုးဆောင်မှာလုပ်ကြတဲ့ဝန်ထမ်းစုစုပေါင်း18ဦးရဲ့အမှုကိုကိုစားပြုလိုက်ပါဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူတို့18ဦးကပဲ Rangoon Ruby စားတောက်ဆိုင်ပိုင်ရှင်တွေကသူတို့ကိုလစာမပေးတဲ့အမှုကို2018ခုနှစ်စက်တင်ဘာလမှာ ALC ဥပဒေအကျိုးဆောင်အဖွဲ့ကိုစတင်ချိကက်ခဲ့တာဖြစ်ပါတယ်။ San Francisco Bay Area တဝိုက်က Palo Alto, San Francisco, San Carlos, Burlingame,Belmont ကစုစုပေါင်းဆိုင်ခွဲ6ဆိုင်မှာအလုပ်လုပ်နေတဲ့ဝန်ထမ်းတွေဟာရတဲ့နဲ့လစာကိုမရရှိခဲ့ကြဘူးလို့အကျိုးဆောင်ရှင်နေအဖွဲ့ကပြောပါတယ်။ဒီအမှုကို ALC အဖွဲ့ကနေကယ်လီဖိုးနီးယားပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘူရိုကိုတိုင်ကြားခဲ့တာပါ။အလုပ်ကိုအချိန်ကြာကြီးလုပ်ကြရပြီးအလုပ်ချိန်မတိုင်ခင်ကတည်းကလာပြီးအလုပ်လုပ်ဖို့အလုပ်ရှင်ကလှမ်းခေါ်တဲ့အမိန့်ကိုလည်းတသွေမတိန်လိုက်နာရတယ်လို့အဲ့ဒီအတွက်လည်းအချိန်ပိုလောက်ခကျင်းငွေမရကြဘူးလို့ဆိုပါတယ်။ Rangoon Ruby စားတောက်ဆိုင်ခွဲတွေနာမည်ကြီးတာကြောင့် Bay Area တဝိုက်ဖုန်း app တွေကနေလှမ်းမာတဲ့အစားအသောက်တွေအတွက်လည်းဝန်ထမ်းတွေဟာအချိန်ပိုစဉ်းကြားရပေမဲ့အဲ့ဒီအတွက်လည်းလစာမရဘူးလို့ဝန်ထမ်းတွေကတိုင်ကြားကြောင်း ALC အကျိုးဆောင်ရှင်နေဖွဲ့ကပြောပါတယ်။စားတောက်ဆိုင်ပိုင်ရှင်ကတော့သူပေးထားတဲ့လစာထဲမှာအလုတ်အတွက်24နာရီအစဉ်သစ်ရှိနေဖို့အပါအဝင်အချိန်ပိုအတွက်ပါထည့်သွင်းထားပြီးဖြစ်တယ်လို့သူတို့ကပြန်ပြီးပြောကြောင်းဝန်ထမ်းတွေကရှင်းနေတွေကိုပြောပြခဲ့ပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရအလုတ်ခကိုတလချင်းလိုက်သတ်မှတ်ထားတယ်ဆိုရင်အချိန်ပိုလုပ်ရတဲ့ဝန်ထမ်းတွေအတွက်လစာအပြင်အချိန်ပိုအတွက်အခချင်းငွေထပ်ပြီးပေးရမှာဖြစ်တယ်လို့ပြထန်းထားတာပါ။Rangoon Ruby စားတောက်ဆိုင်မှာအလုတ်လုတ်တဲ့ဝန်ထမ်းတွေဟာနာမကျန်းဖြစ်လို့ဆရာဝန်နဲ့တွေ့ဖို့လိုအပ်နေတာတောင်ပိုင်ရှင်ကခွင့်မပြုဘူးလို့ဆိုပါတယ်။ပြည်နယ်ဥပဒေအရဆိုရင်အလုတ်ရှင်တွေအနေနဲ့ကိုယ့်ရဲ့အလုတ်သမားတွေကိုသူတို့အလုတ်ချိန်နာရီ30မှာတနာရီကိုနာမကျန်းတဲ့ခွင့်အဖြစ်ပေးရမယ်လို့ပြဋ္ဌာန်းထားတဲ့အတွက် Rangoon Ruby ပိုင်ရှင်တွေဟာဥပဒေကိုချိုးဖောက်တာထင်ရှားတယ်လို့ရှင်းနေတွေကဆိုပါတယ်။အနေဆုံးလစာတွေမပေးတာအချိန်ပိုလောက်ခကြီးမပေးတာနာမကျန်းတဲ့အတွက်ခွင့်ရမပေးတာလစာပေးတဲ့နှုံဖော်ပြချက်တွေမှာတိကျမှန်ကန်မှုမရှိတာစတာတွေအပြင်နစ်နာကြေးပေးဆောင်ဖို့အတွက် ALC ဥပဒေအကျိုးဆောင်အဖွဲ့ကနေ Rangoon Ruby စားတောက်ဆိုင်ပိုင်ရှင်တွေကိုတရားစွဲဆိုထားတာကို California ပြည်နယ်အလုပ်သမားကော်မရှင်နာဥပဒေရေးရာဘူရိုကစတင်စစ်ဆေးချိန်မှာပဲတရားရုံးမှာအပြန်အလှန်ရင်ဆိုင်ရမယ့်အခြေအနေအထိမဆောင်တော့ပဲပိုင်ရှင်တွေဘက်ကအမှုကိုကြေအေးဖို့ သူတို့ဘက်ကရော်ကြေးပေးဆောင်မယ်လို့ဆုံးဖြတ်ချက်အမြန်ချခဲ့တာဖြစ်တယ်လို့ ALC အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ San Francisco Bay Area တဝိုက် Rangoon Ruby ဆိုင်ကွဲပေါင်း6ဆိုင်ရဲ့ပိုင်ရှင်တွေကတော့ကိုတီအေးခေါ် John Lee နဲ့ Max Lee တို့ဖြစ်ပါတယ်။ Max Lee ကိုယ်တိုင်လည်း Rangoon Ruby ရဲ့စပို့မှုဖြစ်ပါတယ်ရှင်
။မန့်အင်ချင်းနိုင်စူးစီးတင်ပြခဲ့တာအပါရှင်။နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။အမေရိကန်သမိုင်းမှာအစိုးရရန်တရာတစိတ်တစ်ပိုင်းအရှိချဆုံးပိတ်ထားရတာကိုပြန်လည်ပတ်နိုင်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့စနေနေ့ကကမ်းလှမ်းချက်ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပေးချလိုက်ပြီးဒီကမ်းလှမ်းချက်ဟာအလုပ်ဖြစ်မဲ့ကမ်းလှမ်းချက်မဟုတ်ဘူးလို့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင
်အမေရိကန်နဲ့မက္ကဆီကိုနယ်နိမိတ်ကြားနယ်စပ်တစ်တိုင်းတည်ဆောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုမှုကိုလက်မခံတဲ့အတိုက်ခံဒီမိုကရက်တွေနဲ့ငြင်းခုန်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာအမေရိကန်အစိုးရရန်တရားတစိတ်တစ်ပိုင်းရန်နာထရတာအခုဆို32ထဲရောက်လာပြီဖြစ်ပါတယ်။စနေနေ့ကတော့သမ္မတထရန့်ကအစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်လူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့တင်းကျပ်တဲ့မူဝါဒတချို့ကိုဖြေလျှော့ပေးမယ်လို့ကန့်လန့်ခဲ့ပြီးအမေရိကန်နိုင်ငံတွင်တရားမဝင်လာရောက်မှုတွေကိုတားဆီးဖို့အတွက်သူတည်ဆောက်ချင်တဲ့ဒီဇိုင်းအတွက်American dollar 5.8 billion ပေးဖို့တောင်းဆိုခဲ့တာပါ
This is a common sense compromise both parties should embrace
ပါတီကြီးနဲ့လုံးဝလက်လက်ဆောင်ရွက်ပြီးတော့ပေးယူလို့ရမယ့်ကိစ္စဆိုတာသိတာပါတယ်လက်ဝဲစွန်းတွေကျွန်တော်တို့နေဆက်တွေကိုဘယ်တော့မှထိန်းချုပ်နိုင်မှာမဟုတ်သလိုဒါမျိုးလည်းဘယ်တော့မှကျွန်တော်အဖြစ်မခံနိုင်ပါဘူးဒတိုင်းဆိုတာကလက်မခံနိုင်စရာမရှိပါဘူးတကယ်တော့ဒတိုင်းကအသက်ပေါင်းများစွာကိုကယ်တင်နိုင်မှာဖြစ်သလိုကျွန်တော်တို့နိုင်ငံနဲ့မူရစ်ဆေးဝါးတွေလှိမ့်ဝင်လာနေတာကိုရပ်တန့်စီမှာဖြစ်တဲ့အတွက်လက်ခံနိုင်တဲ့အရာပဲဖြစ်ပါလေ
ဒီမိုကရက်တစ်ဘက်ကသူတောင်းဆိုတဲ့ရန်ပုံငွေကိုပေးမယ်ဆိုရင်ဒီမိုကရက်တစ်တောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကလေးကမိဘတွေနဲ့အတူတရားမဝင်ရောက်လာတဲ့တိမ့်နဲ့ချီတဲ့သူတွေကို၃နှစ်နေရပြန်မဖို့ပဲအကာအကွယ်ပေးထားမယ်အစီအစဉ်အပြင်လက်တင်အမေရိကနိုင်ငံတွေကနေအကြမ်းဖက်မှုသဘာဝဘေးဒဏ်တွေကြောင့်အမေရိကန်ဘက်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးထားတဲ့တက်တန်းတိုးပေးမယ့်အစီအစဉ်တွေကိုသမ္မတကကန့်လန့်ခဲ့တာဖြစ်ပါတယ်။အစိုးရရန်တရာပြန်လည်ပတ်နိုင်ရေးအတွက်သမ္မတထရန့်ရဲ့ဒီကန့်လန့်မှုဟာအလုံးမဖြစ်ဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ At first when we heard the president was going to make a proposal we were optimistic that he might be reaching
သမ္မတကကန့်လန့်မှုတွေလုပ်မယ်လို့သိရတဲ့အခါကျမတို့ကအစိုးရရန်တရာပြန်လည်လက်ပတ်နိုင်တော့မယ်ဆွေးနွေးမှုတွေလုပ်နိုင်တော့မယ်လို့ပဲပထမဦးဆုံးတွက်လိုက်မိတာပါဒါပေမဲ့သူ့ကန့်လန့်ချက်တွေကိုလည်းကြားရရောအဲ့ဒါကဘာမှအလုပ်မဖြစ်ဘူးဆိုတာသိလိုက်ရတယ်အထက်လွှတ်တော်မှာဒီနေ့ဒါမှမဟုတ်မနေ့ဖန်လောက်ဒီကိစ္စကိုဆွေးနွေးကြမှာပါအခုတော့အခြေအနေကငြိမ်မနေပဲလှုပ်ရှားတိုးတက်လာနေတာတွေ့ရပါတယ်ဒါပေမဲ့ကျမတို့ဘက်ကလည်းကျမတို့ရဲ့အဆိုကိုတင်သွင်းစရာရှိတယ်လေ
သမရရဲ့ကမ်းလှမ်းချက်တွေဟာအရင်ကတည်းကအမေရိကန်ပြည်ထောင်စုမှရရှိထားပြီးတဲ့အခွင့်အရေးတွေဖြစ်ပြီးဒါတွေကိုသမရကဖျက်သိမ်းခဲ့တာသာဖြစ်တယ်လို့အခုလဲဒီအခွင့်အရေးတွေကိုယာယီပြန်ပြီးပေးဖို့ကမ်းလှမ်းတာသာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားခဲ့တယ်လို့သမရဟာအစိုးရဝန်ထမ်းတွေကိုပြန်မေးဆွဲပြီးတရားခံလုပ်နေတယ်လို့လဲဝေဖန်လိုက်ပါတယ်စနေနေ့မှာသမရထရန့်ကဒီမိုကရက်တွေကိုစစ်ဆန်ညှိနှိုင်းရေးအစီအစဉ်လို့သူခေါ်ဆိုတဲ့အဆိုပြုချက်ကိုကမ်းလှမ်းခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပြန်လည်ချင်းပါတဲ့အထက်လွှတ်တော်မှာအထက်လွှတ်တော်အများစုအမတ်ဖြစ်တဲ့ Republican ခေါင်းဆောင် Mitch McConnell ကသမ္မတရဲ့အဆိုပြုချက်ကို Democrat တွေကလက်ခံချဖို့တိုက်တွန်းခဲ့ပါတယ
် That's why we'll vote on this legislation on the Senate floor this week. All that needs to happen.
အထက်လွှတ်တော်မှာဒီသတင်းပတ်အတွင်း McConnell ဆုံးဖြတ်ဖြစ်ပါတယ်ဒီချိန်ဟာနိုင်ငံရေးတဲ့တိုင်းပြည်ရေးကိုဦးစားပေးရမယ့်အချိန်ဖြစ်တာကြောင့်ဒီကိစ္စဖြစ်မြောက်ဖို့လိုအပ်တာကကျွန်တော်တို့ရဲ့ Democrat Mystery Rebecca သဘောတူကြဖို့ဖြစ်ပါတယ်။ထောက်ခံမဲ့ပေးကြပြီးစစ်တူးနိုင်အောင်လုပ်ကြပါစို့
။သမရရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှာကျသပရင်းနဲ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အဆိုကရန်တရားတစ်စိတ်တစ်ပိုင်းရန်နာထားတဲ့အတွက်အဆိုကဝန်ထမ်း၈သိန်းလောက်ထိခိုက်နေတာခဲ့ပြီးအမှုရမ်းထောက်ဝက်ကြောကတော့လစာမရပဲအလုံးလုံးနေကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းနိုင်ဝက်အစည်းအဝေးမှာနားဆင်ကြရမယ့်အထင်မှာတော့ရခိုင်အချက်တဲကိုဘယ်လိုဖြည့်ရှင်းမလဲဆိုတာကိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစည်းအဝေးမှာ
အဖိလိုက်ခံရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုင်ပွဲဝင်ရတဲ့သူချင်းချင်းကြဲမှာဒီပုံရံသူတစ်ခုဖြစ်တဲ့အကြောင်းမို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လည်းဒါလုံးဆောင်နေရတဲ့ဆိုလို့ရှိရင်လည်းဒါအနေနဲ့အထူး
သဖြင့်ဒါပြင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာဆန်ရသတင်းတွေကောက်နှုတ်တင်ပြချက်နဲ့အတူ American Indian သုံးနှုတ်အင်္ဂလိပ်သင်ခန်းစာပို့ချချက်ကိုလည်းနှားဆင်ချရဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။အများချက်ဝါဒနဲ့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်မှုတွေအပါအဝင်ဥရောပသမဂ္ဂကိုချင်းချောက်မှုတွေကတိုးလာနေတယ်လို့ပြင်းထန်တဲ့ဂျာမနီခေါင်းဆောင်တွေကသတိပေးလိုက်ပါတယ်။နှစ်နိုင်ငံချစ်ချည်ရေးစာချုပ်တစ်ခုကိုဂျာမနီနိုင်ငံအာရှမ်းမြို့မှာအင်္ဂါနေ့တုန်းကချုပ်ဆိုခဲ့ကြပြီးဥရောပနိုင်ငံတွေညညမှုကိုချင်းချောက်နေတဲ့အထက်မှာအာဖရိကကနေရွှေပြောင်းအခြေချလာသူတွေရဲ့ကိစ္စကလည်းအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတဲ့အကြောင်း VOA သတင်းတောင်လီဆာဘရိုင်ယန်ဖဲရစ်မျိုးကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်းကပြောပြပေးပါအောင်ရှင
်ဂျာမနီနိုင်ငံအဟန်းမျိုးကမြို့တော်ခမ်းမအတွင်းပြင်သစ်တဲ့ဂျာမနီတို့နိုင်ငံချစ်ကြည်စာချုပ်ချုပ်ဆိုတဲ့အခမ်းအနားကထွက်ပေါ်လာတဲ့ဂီတတံဖြစ်ပါလေဒီခမ်းအနားဟာပထမတစ်ကြိမ်နိုင်ငံချစ်ကြည်စာချုပ်ချုပ်ခဲ့ကြတဲ့1963ခုနှစ်ကနေအခုချိန်ထိဥရောပတိုက်မှာဘလောက်ထိပြောင်းလဲဖြစ်ပေါ်လာခဲ့ပြီလဲဆိုတာတွေကိုပြင်သစ်သမ္မတအင်မန်နျူအယ်မက်ခရွန်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလိုကနေအလေးပေးပြောဆိုခွင့်ရလိုက်တဲ့အခမ်းအနားလည်းဖြစ်တယ်လို့ဒီကနေ့ဥရောပသမ္မတရင်ဆိုင်နေရတဲ့အခက်အခဲတွေအတွက်လည်းသတိပေးခွင့်ရလိုက်တဲ့အခမ်းအနားလည်းဖြစ်ပါလေ
Au moment où notre Europe est menacée par les nationalismes qui se développent en son sein,
အင်္ဂါနေ့ကချစ်ကြည်စာချုပ်အသစ်ချုပ်ဆိုမှုဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းပြင်းထန်တဲ့ဂျာမနီအိမ်နီးချင်းကပ်ရဲ့နိုင်ငံကြားပထမဆုံးအကြိမ်ချစ်ကြည်စာချုပ်ချုပ်ဆိုမှုနဲ့အချိန်ကာလ56နှစ်တိတိကျပါတယ်။အဲဒီတုန်းကပြင်သစ်သမ္မတချားလ်စ်ဒီဂေါလ်နဲ့အနောက်ဂျာမနီဝန်ကြီးချုပ်ကွန်ရက်အာဒနော်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီးဥရောပသမ္မတဆိုတဲ့အဖွဲ့အစည်းမပေါ်ပေါက်ခင်နှစ်တွေတော်တော်လေးဆော့ပြီးနိုင်ငံချစ်ကြည်လုပ်ခဲ့ကြတာဖြစ်ပါတယ်။အခုချုပ်ဆိုတဲ့စာချုပ်အသစ်အရပညာရေးကာကွယ်ရေးနဲ့နိုင်ငံခြားရေးမူဝါဒတွေမှာပြင်းထန်တဲ့ဂျာမနီတို့အရင်ကတည်းကပို့ပြီးတော့ထဲထဲဝင်ဝင်ပူးပေါင်းလှုပ်ဆောင်ကြရေးကိုရည်ရွယ်ပါတယ
်။ Das alles wird nur gehen, wenn wir es gleichzeitig mit einer Koordinierung
ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒအထူးသဖြင့်အာဖရိကနဲ့ပတ်သက်ပြီးချမှတ်မဲ့မူဝါဒတွေမှာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုပိုပြီးနီးနီးကပ်ကပ်လှုပ်ဆောင်သွားဖို့တိုက်တွန်းလိုပါတယ်။ဥရောပနဲ့ကမ္ဘာတစ်ဝန်းမှာအများကြိုက်ဝါဒမြင့်မားလာနေတာကလည်းသတိထားရမယ့်အချက်ဖြစ်တယ်လို့ဒီကိစ္စကနိုင်ငံစုံပူးပေါင်းပါဝင်မှုကိုချိန်ချောက်နေတဲ့ကိစ္စလည်းဖြစ်ပါတယ်။
ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲပြောသွားခဲ့တာပါအာဖရိကမှာအရင်ပြင်သစ်ကကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကလူတွေဥရောပကိုရွှေ့ပြောင်းလာနေတဲ့ကိစ္စကလည်းဥရောပသမ္မတအတွင်းသဘောထားကွဲလွဲမှုတွေကိုဖြစ်ပေါ်စေတယ်လို့အီတလီဒူဝန်ကြီးချုပ်လူဝီဂျီဒီမဲယိုကစာချုပ်အခမ်းအနားမတိုင်ခင်မှာမှတ်ချက်ပေးပြောပါတယ်ဥရောပကောင်စီရဲ့ဥက္ကဋ္ဌဒေါ်နယ်ထုခ်စ်ကလည်းဥရောပစည်းလုံးညီညွတ်ရေးရှိဖို့တိုက်တွန်းခဲ့ပြီးဥရောပသမ္မတအနေနဲ့ပြင်သစ်နဲ့ဂျာမနီတို့ရဲ့လမ်းကြောင်းကနေရှင်းလင်းတဲ့အချက်ပြမှုကိုရဖို့လိုအပ်တယ်လို့ဆိုပါတယ်ဥရောပကောင်စီရဲ့နိုင်ငံခြားဆက်ဆံရေးဆိုင်ရာအကြီးအကဲမန်နျူအယ်လာဖရွန့်ရက်နိုယေကတော့ပြင်သစ်နဲ့ဂျာမနီတို့ရဲ့ဥဆောင်မှုကအရေးကြီးတယ်ဆိုပေမဲ့လည်းလက်ရှိဥရောပသမဂ္ဂတွင်အကြီးအကျယ်သဘောထားကွဲလွဲနေတဲ့အခြေအနေမျိုးကိုပြည်လည်စေဖို့သူတို့ရဲ့ဥဆောင်မှုကမလုံလောက်နိုင်ဘူးလို့ဆိုပါတယ
်ခုကြောင့်လင်းပါရှင်
အခုကတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာဆန်ရသတင်းဆောင်မတွေကိုမူရင်းအပေါ်မူရင်းအတုံးနှုံတွေအတိုင်းဥကျော်ဇန်တာနဲ့ဒေါ်လှလတန်းတို့တင်ပြပေးထားပါတယ်ရှင
် A retreat in the face of danger and the nation in sign the yajin anayu ni le pwe so le gao sin ne yida tha le the nation သတင်းစာရဲ့အပေါ်ကိုတင်ပြလိုပါတယ်ရူဝင်ညာပြဿနာနောက်တစ်ဆင့်ကြီးထွားလာခြင်းအစီဟာဒီအင်းနဲ့ပတ်သက်ပြီးသူရဲ့တောင်းကိုထက်မှန်ကျုံးပြစ်လိုက်ပြန်ပြီလို့ယူဆထားတာဖြစ်ပါတယ် retreat အပန်းဖြေတဲ့ဆိုရက်အသုံးလုံးဟာမွတ်စလင်ရိုဟင်ဂျာတွေကိုဘာမှမကူညီနိုင်တဲ့အာဆီယံဝန်ကြီးတွေရဲ့ပြီးခဲ့တဲ့အပတ်ချင်းမှာစီဝေဝဲနဲ့အင်တန်ကန့်ညီတဲ့အသုံးလုံးဖြစ်တယ်လို့စာရေးပါတယ်တကယ်တော့1999မှာဆက်လုပ်လာတဲ့ retreat ဆိုတဲ့တွေ့ဆုံမှုဟာဆာရွက်ဆရန်တွေနဲ့ကျင်ညာချက်ထုတ်ဖို့မဟုတ်ပဲပြဿနာကိုစူပေါင်းဆွေးနွေးအဖြစ်ရှာဖို့စတင်ခဲ့တာဖြစ်ပါတယ်တဲ့ဒါမှလည်းအခုအခါမှာတော့ဥက္ကဋ္ဌရဲ့ကြီးညာချက်တွေဘာတွေထုတ်ပြန်ပြီးသူတို့ရဲ့ရည်တည်ရည်တွေဘယ်လိုလုပ်ကိုင်သွားမယ်ဆိုတာကိုကြီးညာလာတာတွေးခဲ့ရပါတယ်တဲ့။သို့ပေမဲ့ပြီးခဲ့တဲ့ချင်းမိုင် retreat ကတော့ရိညာတွေပြန်ပို့ရေးကိစ္စတွေဘာမှရှင်းတူးမဆောင်ရွက်နိုင်ခဲ့ဘူးလို့ရေးထားပါတယ်။အာဆီယံဟာမြန်မာပြည်မှာပြဿနာပြည်လည်ရေးနဲ့ငြိမ်းချမ်းမှုပြန်လည်တည်ဆောက်ရေးအတွက်အဓိကနေရာကပါဝင်ကူညီဖို့လိုလားပါတယ်တဲ့။ဒါမဲ့ရိုဟင်ဂျာတွေရဲ့နိုင်ငံသားအခွင့်အရေးကိုငြင်းဆန်ပြီးခွဲခြားဆွတ်ဆန်တဲ့မြန်မာအပေါ်နိုင်ငံတကာအတိုင်းအဝိုင်းနဲ့လိုက်လျောညီတွေဆောင်ရွက်ဖို့အတွက်ကတော့အာဆီယံကညှင်းဆန်တယ်လို့ဆိုထားပါတယ်။ပြီးခဲ့တဲ့ချင်းမိုက်တွဲဆုံမှုကဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထဲမှာတော့ပြဿနာဇင်းမြစ်ကိုဖြေရှင်းပြီးရေးဆွဲတည်တံ့ခိုင်မြဲတဲ့အဖြစ်ရှာရေးလို့ဆိုထားပါတယ်။ယခင်ကလည်းပြောမှုတဲ့ဒီကိစ္စနဲ့ပတ်သက်ပြီးလက်တွေ့အကောင့်ထဲပေါ်မှုတစုံတရာမရှိခဲ့ဘူးလို့ဆက်ရေးပါတယ်။အာဆီယံအတွင်းမှုချုပ်လင်ဂျော့ခွိုင်ဟာပြီးခဲ့တဲ့ဇင်ဘာတွင်ကမြန်မာနိုင်ငံကိုသွားရောက်ခဲ့ပေမဲ့ရခိုင်ဒေသလုံခြုံမှုမရှိလို့ဆိုပြီးသူရဲ့ခရီးစဉ်ကိုအကန့်အသတ်မရှိဆွေးဆိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကလည်းလုံခြုံမှုမရှိဘူးလို့ပဲတင်ပြခဲ့ပါတယ်တဲ့ချင်းမိုက်စီဝဲဟာတကယ်တမ်းနီလန်ဖြေရှာဖို့ဆွေးနွေးကြတယ် brainstorming လုပ်ကြတယ်လို့ဆိုပေမဲ့ဘာထောက်ခံတင်ပြချက်မှထွက်မလာခဲ့ပါဘူးပတ်ဝန်းဆွေးနွေးခဲ့သူတွေဟာစက်တောင်စက်သားအနေထားကနေဘာမှစွန့်စွန့်စားစားမလုပ်လို့ကြဘူးလို့ကြီးစားထားပါတယ်ခင်ဗျာ
ဆက်လက်ပြီးINGO တွေကရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်နေကြတဲ့အရတားတွေအထောက်အကူပေးရေးနဲ့ပတ်သက်လို့တိုးစော်ချက်ထုတ်ပြန်ထားတဲ့ဆွေရကောင်းကြီးနဲ့ Frontier မြန်မာမှာဇန်နဝါရီလ22ရက်နေ့ကရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။မကြာသေးမီကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်ကြတဲ့အရတားတွေကိုအထောက်အကူပေးရမှာလူသားချင်းစာနာမှုအဖွဲ့အစည်းတွေအနေနဲ့အလျင်အမြန်မဆိုင်မတော့အဟန်တားမရှိအဲ့ဒီဒုက္ခရောက်နေတဲ့ဒေသတွေကိုကူညီပေးခွင့်မရဘူးဆိုရင်အထောက်အကူရရှိနေတာလုံလောက်တော့မှာမဟုတ်ဘူးလို့ရခိုင်ပြည်နယ်မှာလှုပ်ရှားနေတဲ့ INGO အဖွဲ့အစည်း14ဘွဲ့တို့ကသတိပေးခဲ့ကြတာဖြစ်ပါတယ်ရခိုင်ပြည်နယ်အလယ်နဲ့မြောက်ပိုင်းတို့မှာဒုက္ခရောက်နေတဲ့လူအဖွဲ့အစည်းတွေတက်ရှိနေထိုင်ရေးအတွက်ဒေသခံနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုထိရောက်စွာအကူအညီပေးခွင့်မရဘူးဆိုရင်အဲ့ဒီလူအဖွဲ့အစည်းတွေရဲ့အခြေအနေဟာဒုက္ခရောက်နိုင်တယ်လို့လည်းကြီးညာချက်မှာဖော်ပြထားတယ်လို့ဆိုပါတယ်။ဘူးဒီတောင်ကြောက်တော်ပုံနှကျွန်းနဲ့ရသေးတောင်မြို့နယ်တွေမှာအိုးအိမ်မဲ့ဖြစ်ကြတဲ့ခမန်းကြီးအရတား9000ကျော်တို့ဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေပြီးနောက်ထပ်တိုက်ခိုက်မှုတွေဖြစ်နိုင်တယ်လို့အိုးအိမ်မဲ့ဖြစ်ကြသူတွေရဲ့အရေးအတွက်လည်းပိုတိုးလာနိုင်တယ်လို့ဆိုထားပါတယ်။ Oxfam Save the Children, Peace Win Japan, World Vision International တို့အပါအဝင်INGO 14ဘွဲ့တို့ကအဲ့ဒီပဋိပက္ခဖြစ်နေတဲ့ဒေသတွေရှိလူအဖွဲ့အစည်းတွေကိုအထောက်အကူပေးဖို့အစဉ်သင့်ရှိတယ်လို့လည်းဖော်ပြထားပြီးလက်ရှိအကြမ်းဖက်မှုတွေတိုးလာနေတာဟာအရသားတွေရဲ့လုံခြုံရေးကိုစိုးရိမ်ပွေရာဖြစ်စေပြီးရခိုင်ပြည်နယ်မှာအကြမ်းဖက်မှုနဲ့လုံခြုံရေးဘေးအန္တရာယ်ကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုထပ်လောင်းအတည်ပြုပေးရရောက်တယ်လို့လည်းဆိုပါတယ်ဒီအချက်ကိုလည်းရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေမှာယာထားဖော်ပြထားတာဖြစ်ပါတယ်လို့ INGO အဖွဲ့အစည်း14ဘွဲ့ရဲ့ကြီးညာချက်ကိုထောက်ပြပြီး Frontier မြန်မာမှာရေးသားဖော်ပြထားပါတယ
်။ဦးချောင်းစံတာနဲ့ဒေါ်လာလာတန်တို့ကောက်နှုတ်တင်ပြပေးခဲ့တာပါ။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာလာတန်ကပို့ချပေးပါမယ်ရှင
်။
ဒီလိုနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ o f of H-E-A-R-I-N-G, hearing, na jayara, so ro, so quite hunye, tayay, tibi garo, na jayara, ketabo. Di dungye, idiom, tibi garo, shimare, na kangong bajayara, na nene lini dagu, yinyum pura pipare. Di dungye, batelu, George Groupi de umago, na sinjijaya ang.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chino pwa ga te na ma ja bu na ne ne le ni de da chang chino pyo chin na go tu na le ya aw aw pi lo pyo ya de li lu thi bi ya ba de u ma go naw ta khaw na sin chi ja ya aw.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma ja ya da na nene le ni da go idiom a thong ya be lu pyo mle
hard of hearing
lo pyo lo ya ba de e da ga ro dikri mne tin pya ke de idiom a thong me phit ba de
အစီအစဉ်တင်ဆက်တဲ့ American Indian 3အင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့ TV အစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့အင်္ဂါနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရမှာပါ။ကိုသားညွန့်ကအစီအစဉ်ပြီးထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ
်။တော်ရှိပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့ရခိုင်ကြက်တဲပြဿနာဘယ်လိုရှင်းကြမလဲဆိုတာပါ။ဒီခိုင်ပြည်နယ်တွင်းမှာရိုဟင်ဂျာရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြက်တဲတွေကြုံနေရချိန်မှာပဲအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စောင့်နေပူးပြီးတော့ခက်ခဲလာမယ့်အနေအထားမှာကြုံနေရပါတယ်။ဒါကြောင့်မလို့ခုဒီနေ့ကျွန်တော်တို့ဒိုင်းလေးလိုက်စီစဉ်မှာဒီကြုံနေရတဲ့ရခိုင်ကြက်တဲနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ချဉ်းကပ်မှုအာဏာပိုင်တွေနဲ့ဘယ်လိုကင်တွဲသင့်တယ်လဲဆိုတာကျွန်တော်သုံးသပ်ဖြေရှာဖို့ဒီကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမလူကတော့ဒီသတင်းစာဆရာကြီးကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီကိုတက်ဆွေဝင်မှာကိုတက်ဆွေဝင်ကတော့ဒီစန်နဂျီလို့ခေါ်တဲ့လူမှုသဟဇာတာပေါ်ဆောင်ရေးအဖွဲ့ကပြောဆိုခွင့်ရှိသူတူဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်သတင်းစာဆရာကိုစီသူအောင်မြစ်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်။ကိုစီသူရေကြားရမယ်ထင်ပါတယ
်။ဟုတ်ကဲ့
။အရင်ဆုံးကျွန်တော်မေးချင်တာကတော့ဒီရခိုင်အေးတက်လက်နက်ကိုင်အဖွဲ့ကနေပြီးတော့ရကင်းစကနေတိုက်ခိုက်တာနဲ့ပတ်သက်လို့ဒီအစိုးရကထုတ်ပြန်ချက်နောက်သတင်းစာရှင်းလင်းပွဲတွေလုပ်တဲ့အခါမှာဒီပြဿနာဒီအခြေအနေတွေမှာအေးနဲ့အာစာကနှစ်ဖက်ဟန်ကျင်ညီညီပူးပေါင်းဆောင်ရွက်တယ်လုံးဝပူးပေါင်းတာမဟုတ်တော့မှတစ်ဖက်တစ်ဖက်နားလည်မှုယူပြီးတော့ရခိုင်ဒေသအတွက်မှသူဖန်တီးလာတယ်လို့သုံးနှုံသွားတာကြီးကျွန်တော်သတိထားမိတာအဲ့ဒါဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲခင်ဗျာကိုစီစူအောင်မြင်မြင်သိကြပါလဲ
အဓိကကတော့အဲ့ဒါကျွန်တော်တို့သိရတာကဦးဇော်သေးကတင်းသာရှင်းလင်းပွဲမှာပြောတာလောက်ပဲကျွန်တော်တို့သိရတယ်ဆိုတော့ဦးမှာခိုင်လုံတဲ့အထောက်ထားပါညာဒါကြီးကတော့မသိရဘူးဗျာခိုင်လုံတဲ့အထောက်ထားမသိရဘူးဆိုရင်တော့ဒီဥစားကကျွန်တော်တို့အတီးပြို့ဘယ်လိုဆရာပြောင်းနေလဲပေါ့နော်အတီးပြို့ဆိုတာတော့ဖြစ်ခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ချိန်တည်းမှာပဲအခုဒီဖြစ်နေတဲ့ရခိုင်ကိစ္စနဲ့ပတ်သက်လို့အထူးဖြစ်လက်ရှိနောက်ဆုံးဖြစ်ပေါ်သွားတဲ့အီတက်ခိုက်ခါနဲ့ကိစ္စတွေပေါ့အဲ့တော့အဲ့ကိစ္စနဲ့ပတ်သက်လို့အစိုးရနဲ့တက်ရဲ့ချင်းကပ်မှုတွေသဘောထားတွေတစ်ထပ်ထဲကြတယ်တူတယ်လို့ပြောလို့ရပါလားဘယ်လိုမြင်ပါလဲကိုစီလူ
အဲ့ကျွန်တော်နားလေတော့ကအခုတရင်းလာရှင်းလင်းပွဲကျွန်တော်တို့ဘာလဲနှစ်ခုကြုံရတော့ပေါ့နော်တခုကဦးဇော်သေးကနေပြီးတော့မှဒီရှင်းတဲ့ဒရင်းသာရှင်းလင်းပွဲအဲ့ဒီဒရင်းသာရှင်းလင်းပွဲမှာကတော့ဟိုပြဿနာတွေအများကြီးပြတ်သွားတယ်ပေါ့နော်အဲ့ဒါကအဓိကပါလဲဆိုတဲ့ခါကျတော့အဲရှင်းလင်းပွဲမှာပါတဲ့အချက်လက်ချက်ကိုသူကထုတ်ဖို့ပြောဆိုတာရယ်နောက်တစ်ခုကသူကနိုင်ငံဝန်ထမ်းလိုမဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်တို့ပေါ့နော်ဟိုရခိုင်တိုင်းသားတွေတက်ကိုလှည့်ပြီးတော့ပြောတာလို့ပါလို့ပြောတယ်အဲ့ဒါကြီးလည်းပြဿနာကျူသွားတယ်အဲ့ဒါတခုနောက်ဒုတိယတစ်ခုကတော့ဒီရက်ပိုင်းနဲ့လုပ်သွားတဲ့တမ်တော်ဒရင်းမှပြန်ကြားရေးအဖွဲ့ရဲ့ဒရင်းကဒရင်းထုတ်ပြန်ချက်ပေါ့အဲ့ဒီမှာလဲဒေါက်တာစစ်ကြည်ကိုယ်တိုင်ကဟိုဘယ်လိုပြောတယ်ဘာညာဆိုပြီးတော့မှအဲ့လိုပြောတာရှိတယ်။ဒါပေမဲ့ကျွန်တော်နားလေတလောက်ကအဲ့ဒီကိုရတော်လိုလူဝဲထိတ်တန်းအဖြစ်ပေါ့နော်အစိုးရနဲ့တမ်တော်နဲ့တကယ်ထိတ်တန်းကောင်းဆောင်ကြီးပြောတာကိုမဆိုထားနဲ့ကျွန်တော်တို့ဒီဟိုတာမန်ဟိုဘာလဲ PD တွေနဲ့တွေ့ဆုံနဲ့ဟိုချန်ဒန်ဟောက်တို့ဘာလဲအဲအဲ့လိုမျိုးဟိုဘာလဲသဘောထားနဲ့အဲငြင်းငြင်းကြီးကိစ္စတွေဘာလဲရှင်းလင်းတဲ့ဒီမှာတော့မှအဲ့ဒီကျွေးမှာဟိုဘလို့မူဝါဒတွေချမှတ်လိုက်တယ်ဘလို့ဆုံးဖြတ်လိုက်တယ်ဆိုတဲ့ဟာလောက်ကတော့ပြောခွင့်ရှိပါတယ်။ဒါပေမဲ့တူးချင်းကဘလို့ဖြစ်ပါလဲဒီဟာကိုဘယ်တယောက်ကဖြစ်သဘောမတူပါဘူးဘယ်တယောက်ကဖြစ်သဘောတူပါတယ်ဆိုတာကထုတ်ပေါ်ပြောဆိုလေးမရှိဘူးရတာ။အဲ့တော့ဒီဟာလေးထုတ်ပေါ်ပြောဆိုတဲ့ဥစ္စာကကျွန်တော်နားလေတော့ကဆိုရင်စိတ်တော့မသိတော်ဘူးလို့ပြောတယ်။အစလိုကအကုန်လုံးကိုထုတ်ပြောမှလားအကုန်လုံးကိုထုတ်ပြောတာမဟုတ်ဘူး။တချို့တော့အချက်လက်တွေကိုထုတ်ပြောတာပေါ့နော်
။
အဲ့တော့အဲ့ဒီသဘောမျိုးကိုကျွန်တော်ကဆက်မှန်းကြည့်တဲ့ခါကျတော့
ဒီကြောရယ်စကလုံးအတိကြလဲကျွန်တော်တို့ကမသိရဘူးနောက်သူတို့ပြောရလဲမသိရဘူးဥပမာအဖြစ်နိုင်ကြရတော့အမျိုးမျိုးပေါ့နော်အဲရင်းခံတိုက်ခိုက်ခံရတဲ့ခါကြတော့နိုင်ငံလုံးရုံရင်းကိုထိခိုက်တဲ့ဆိုရင်တော့ဒါတမလို့ကလိုအပ်နေအောင်ဆောင်ရွက်ပါဒါမျိုးပြောရတာမပြောဘူးလားဒါလည်းကျွန်တော်တို့ကမသိနိုင်ဘူးအဲဆိုတဲ့ခါကြတော့အစိုးရရဲ့တမလို့လဲသဘောထားတစ်ခုတည်းရှိနေတယ်
ဆိုတော့ဟုတ်တာဟုတ်လားမဟုတ်လားဆိုတော့ဥသာတော့ပြောရတော့ခက်ပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်နောက်ချက်ကအခုလိုမျိုးအီလက်နက်ကိုင်ဖွဲ့ရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့အားကောင်းလာတဲ့အနေအထားအခုဆိုရင်ဘာပြောဒီတိုက်ပွဲတွေကမြင်နေရတယ်ကြုံနေရတယ်နောက်တစ်ချိန်တည်းပါပဲတလောကပဲအာစာအဖွဲ့ကနေပြီးတော့ရဲဒီကွန်ပိုင်းတစ်ခုကိုတိုက်ခိုက်တယ်ဆိုတဲ့ဗီဒီယိုဟာမျိုးပ
ရှိတဲ့ဖြစ်စဉ်တွေကိုကြည့်တဲ့အခါကျတော့ပရမတ်တစ်ချက်ကဒီလိုမှဒီအာဇာအဖွဲ့ကတိုက်ခိုက်တယ်ဆိုတော့ဖြစ်စဉ်တစ်ခုကိုကျွန်တော်တို့ဟိုကြုံရဘူးလေ။ဒါပေမဲ့အဲ့ဒီဥစ္စာကိုကြည့်လိုက်တဲ့အခါကျတော့စမီဒီယာလေ့ကျင့်ထားတဲ့ဟိုဗါလေကြောက်ကြပုံစံနဲ့အကောင်းတွေပါလိမ့်မယ်ပေါ့နော်။ဒါတတ်ခိုက်ရေးတိုက်ခိုက်ကြပါလိမ့်မယ်။အဲ့ဒါမျိုးတွေကျွန်တော်တို့မတွေ့ရဘူး။လူများစုကိုတို့ကစီယုံပြီးတော့မှဟိုရရလက်မဲ့တွေနဲ့အဲ့ဒီဝါဝှချွန်လေးပါလိမ့်ရတယ်။ဒါပေမဲ့အဲ့တော့ဒီကွာဒီပိုင်းနဲ့ဒါဒီနဲ့တက်ခိုက်တာကိုပဲကြည့်ရတယ်အဲ့ဒါတပိုင်းပေါ့နော်အဲ့ဒီဥစ္စာကလုံလုံလေးပိုင်းဆိုင်ရာကိုသူကဘာမှအနောက်ချက်ပေးနိုင်တဲ့အနေအထားမရှိဘူးလို့ကျွန်တော်ထင်တယ်ဒါရှိရမယ်ခုဒါပေမဲ့အဲ့ဒီရခိုင်တပ်ဖွဲ့ရဲ့တက်ခိုက်မှုကြတဲ့ခါကျအဲ့ဒီသဘောမျိုးကျွန်တော်တို့မတွေ့ရဘူးချိန်ဝဲမှာကလေးကအစိုးရကထုတ်ပြန်ထားတဲ့သတင်းရရောအဲ့ဒီဘက်ကိုဒီပြောက်ကိုဖမ်းမိတဲ့ခါကျတော့လက်နက်ငယ်တွေအဲကျွန်တော်မှတ်မိတာမမဟုတ်တဲ့2016ခုနှစ်လောက်ကပေါ့နော်လက်နက်ငယ်တွေအလက်300လောက်သူတို့တင်ပို့လို့ပြီးသွားပြီဒါများဆိုတော့မှအစိုးရကိုယ်တိုင်ကဒီကြက်တွေထုတ်ပြန်လာတာရှိတယ်။ဆိုတော့အဲ့ဒီအခြေအနေကိုတက်ကြည့်လိုက်ရင်အခုရခိုင်အဖွဲ့ကတိုက်ခိုက်တယ်လို့ဆိုပြီးတော့မှထုတ်ပြန်လာတဲ့ဓာတ်ပုံတွေကိုကြည့်လိုက်ရင်ရခိုင်အဖွဲ့ရဲ့တိုက်ခိုက်မှုကတော့လူမျိုးရေးတပ်ဖွဲ့တွေဒုက္ခပေးနေတယ်။အဲ့ပြီးတော့မှနောက်သူတို့ရဲ့စီးရင်ဖွင့်နေထားပေါ့။အဲ့ဒီရခိုင်တိုင်းသားလူမျိုးတွေကစီးရင်ထားနိုင်တဲ့အခါကျတော့မြို့ပေါ်တွေအထိပါသူကချင်းချောက်ထားနိုင်တဲ့အနေအထားရှိတယ်။အဲ့ဒီဥပဒေမှာတော့အန္တရာယ်ရှိတယ်။ဒါပေမဲ့အေးတပ်ဟိုအာဇာဖွဲ့ပေါ့နော်ဒီအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြတော့ဘလောက်တော့ဖြစ်နိုင်ကြလဲနောက်နောက်ပြီးတော့မှဗီဒီယိုထဲမှာထုတ်ပြန်လိုက်တဲ့ဟာကဒါကတကယ်ပဲလားစိတ္တဥစ္စာကျွန်တော်တို့သိမသိသေးနိုင်ဘူးရှင်းလားအကြည့်ပြဖြစ်သွားတဲ့တက်ခတ်မှုလက်ချေကိုကြည့်ရင်တော့ဒီအာသာကျန်းဖက်အဖွဲ့ကကျွန်တော်တို့မျိုးတက်ဖွဲ့တွေကိုဟိုဒုက္ခပေးနေတဲ့အနေအထားတော့ရှိခဲ့ဘူးလို့ပဲကျွန်တော်တို့အဲ့လိုနားလည်ထားပါတ
ယ်ဟုတ်ကဲ့ကိုစီစောမြင့်လေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ကုသက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကုသက်ဆွေဝင်းကြားမယ်ထင်ပါတယ်အတိကတော့ကုသက်ဆွေဝင်းကိုဒီမြန်မာလူထုရဲ့တုံ့ပြန်ချက်ကျွန်တော်အရေးဆုံးမေးချင်ပါတယ်အာသာအဖွဲ့တိုက်ခိုက်ခံရတော့ငါတော်တော်လေးမြန်မာနိုင်ငံထဲမှာကြည်ပြည့်ပြည့်လူလူရဲ့ရည်ရွယ်ချက်သဘောပြောမယ်ဆိုလို့ရှိရင်ဒီအာသာအဖွဲ့ကိုခါတီးတီးဖစ်ခဲ့ကြတယ်အခုအေးတိုက်ခိုက်ခံရတဲ့နဲ့ပတ်သက်လို့အေးနဲ့ပတ်သက်လို့သဘောထားလူတွေကြားထဲမှာဘလို့ရှိလဲကိုသက်ဆုံးရဲ့အမြင်သိချင်ပါတယ
်ဒီအေးကိုလည်းကျွန်တော်တို့ကဒီတက္ကနာဒီသတင်းမီဒီယာကြီးရဲ့ပုံပေါ်မှုတော့ကိုပဲလူတွေကလိုက်နေကြတာပါပဲအဲလူတွေမှာပြဿနာကျွန်တော်တို့ကဒီဆိုတော့ဒီနေ့အမှန်ကိုကျွန်တော်တို့သိဖို့ကရှိမနေဘူး။အဲ့ခါကျတော့ဒီမီဒီယာတွေပုံဖော်ရင်းတော့စိတ်မီဒီယာတွေဆွဲဆောင်မှုတော့ဒီနောက်ကိုပဲကျွန်တော်တို့ကလိုက်နေရတာဖြစ်တဲ့အခါကျတော့ဒီလူရဲ့သဘောထားကတော့ဒီမီဒီယာတွေရဲ့ဆွဲဆောင်မှုတော့ကိုပဲပါတယ်လို့ပြောရမှာပါပဲ။ဒါပေမဲ့ကျွန်တော်တို့ဒီ online မှာရှိနေတဲ့ဟာ online မှာရှိနေတဲ့ဟာတွေကလည်းတကယ်မှန်အောင်မှန်ရလားဆိုတာတွေကလည်းကျွန်တော်ပြန်ပြီးတော့ကြည့်ရမှာပေါ့နော်။ဒါလည်းကျွန်တော်အကောင့်တွေအများကြီးရှိနေခါကျတော့ကျွန်တော်ထင်ရဖို့ခက်တယ်။ဒါပေမဲ့ဒီဇေယျော်ထဲမှာကျွန်တော်ပြောကြည့်တဲ့အခါကျလို့ရှိရင်ဒီကဒီကိုဒီကနော်ရည်နားလေထားသလိုမျိုးဒီတိုင်းတလည်းနဲ့ဆိုတာမျိုးမဟုတ်ဘူးလေတပုံးလေးခုပြီးတော့ဒီရက်သေးရွာထဲမှာတော့မြင်ရတာမျိုးရှိရဲ့ဒီတပုံးလေးနဲ့ဒီစစ်တပ်နဲ့တိုက်ကြတယ်ဆိုတဲ့ဟာမျိုးသူတို့ဒီဇေဘူးရအချင်းအကြမ်းမြင့်နားလေကြတာမျိုးပဲရှိတယ်အဲ့တော့ဒီပြည်သူတွေမှာတော့ဒီတိုင်းတလည်းနဲ့ကြိုင်ပြီးအခုဆိုဒီအခုလည်းရှိဖြစ်နေတိုက်ပွဲတွေမှာဆိုလို့ရှိရင်ဘာကြောင့်မို့လို့ဒီအေရနေပြီးတော့တိုက်နေရတယ်အေပြောတယ်ဒီ confederation ဆိုတာပါလေဆိုတာမျိုးကြီးသူနားလေကြတာမျိုးရောဒီရက်ရွာထဲမှာတော့ကျွန်တော်ပြောမိတော့ကတော့မရှိဘူးဒီပြည်သူကြားထဲမှာတော့အဲ့ဒီလိုဟာနေရမျိုးရရှိတယ
်။ဟုတ်ကဲ့။
ဒါပေမဲ့ online မှာတော့ကျွန်တော်ပြောနေကြတဲ့ဟာတွေကဟိုပုံစံမျိုးစုံတွေရရှိနေကြတာပေါ့
။ဟုတ်ကဲ့။ခုနကကျွန်တော်မေးခဲ့သလိုပါပဲ။ AA နဲ့ ASA ပူးပေါင်းပြီးတော့သဘောထားညှိနှိုင်းယူပြီးတော့တချို့စနစ်ကျလုပ်တယ်ဆိုတော့အမြင်မျိုးဥစ္စာထိကပြောသွားတာရှိပါတယ်။နောက်ဒီတက်မလော်ရဲ့သတင်းစာရှင်းလင်းပွဲမှာဆိုလို့ရှိရင်လေတက်မလော်ကမေယူမီရဲ့နောက်ဖက်ချာမှာဘဲအုစုမေယူမီရဲ့အရှိတ်ကဘဲအုစုနေရာယူပြီးလှုပ်ရှားတယ်ဆိုတော့ AA နဲ့ ASA ဟန်ချန်ကြီးလုပ်တဲ့သဘောမျိုးပြောတယ်။ဒီပေါ်မှာကောလူတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိလဲခင်ဗျာ။တကယ်ပဲအဲ့လိုပဲယူဆပါလား။
အဲလူတွေကဒီပြည်သူတွေမှာတော့လက်ရှိဒီရခိုင်ဟာကိုဒီကျွန်တော်ဒီအောက်ချိန်မှာပေါ့နော်ကျွန်တော်ဒီပတ်ဝန်းကျင်ဒီအတိုင်းဝိုင်းတွေမှာကျွန်တော်ပြောမိလောက်ကတော့ဂျာကြီးကိုတကယ်တမ်းတော့ ဒီအများကြီးနားလည်မနေဘူးဒီကြက်ဒီလက်ရှိကြက်စနာကိုအများကြီးနားလည်မနေဘူးဆိုတဲ့ဟာတော့ကျွန်တော်အနေနဲ့သတိထားမိတယ်လက်ရှိဒီတိုက်ပွဲတွေဘာလို့ဖြစ်နေလဲဆိုတော့မသိဘူးနောက်ချက်ကကျတော့ဒီတက်ခဲ့ဒီဆက်ကြောင်းပေးထားတဲ့ဟာတခုကဒီသူတို့တွေကဒီတိုင်းသားလက်နက်ကိုင်နဲ့ဒီလေးလာလောက်အပြစ်ခက်ရဆေးရဲအတွက်ကိုလုပ်ထားတယ်တက်မလို့ကနေပြီးတော့တကယ်တမ်းအပြစ်ခက်ရဆေးနေသားတယ်ဘာလို့ဒီအရင်ကတော့တိုက်ပွဲဖြစ်နေရလဲဆိုပြီးတော့အဲ့လိုအဆုတ်သဘောနဲ့မြင်နေကြတာမျိုးလည်းတချို့ရှိရလို့ကျွန်တော်တွေ့ဖြစ်တယ်အဲ့တော့ဒီအေနဲ့အာဆာနဲ့ပေါင်းနေမှာပေါ့ဆိုရတာမျိုးတော့ဒီလိုသူတို့ဈာထဲမှာနေနေကြတယ်မျိုးရှိဘူးဒါပေမဲ့ဒီကျွန်တော်တို့ဒီကြက်ကြက်လုံးစားပြီးတိုင်ဝမ်ထဲမှာတော့ဈာကတော့ကျွန်တော်အများကြီးတပိတ်ဖြစ်ကြအောင်ဖြစ်နိုင်လားမဖြစ်နိုင်လားဆိုရတာဘာလို့လဲဆိုတော့အေဒီနေရလေအခုချိန်ကြီးကအာဆာနဲ့ပတ်သက်ပြီးတော့စိတ်အများကြီးကြောထားသေးတာမရှိဘူးလို့မျိုးရင်းဈာနဲ့ပတ်သက်ပြီးတော့လည်းအများကြီးကြောထားသေးတယ်ကျွန်တော်သိမတွေ့ရအောင်အဲ့ခါကျတော့ဒီနောက်ွယ်မှာဒီစီးရဲလုံးစားမှုဖြစ်နိုင်လားဖြစ်နိုင်ဆိုတာလေကတော့မမြင်ရဘူးပေါ့နော်ဒါပေမဲ့ဒီကျွန်တော်အနေနဲ့ဒီ၃၀မိလောက်ကတော့အဖိနှိတ်ခံရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုက်ပွဲဝင်ကြတဲ့သူချင်းချင်းတွေမှာဒီပုံရံသူတစ်ခုဖြစ်တဲ့ကြောင့်မို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လည်းဒါလုံးဆောင်နေကြရဲ့ဆိုလို့ရှိရင်လည်းဒါအနေနဲ့အထူးသမဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်တယ်ဒါတော့အမျိုးမျိုးတော့အမြင်မျိုးမျိုးတော့ကွင်းနိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်ကတော့အဲ့ဒီပုံစံမျိုးလေးတော့အမြင်တယ်ဒါပေမဲ့ဒီအေးဘက်ကနေပြီးတော့လည်းတော့ခုတစ်ခါတော့ထုတ်ပြန်ထားတာသူကကျွန်တော်နေတွေးကြည့်ဒါသူမရှိပါဘူးဆိုတာမျိုးပြောတာမျိုးတော့ကျွန်တော်ဟိုတစ်ခါတော့သတိထားလိုက်မိတာရှိတယ်အဲ့တော့ဒီပြည်သူ့ရဲ့ကြဲမှာတော့ဒီ information ဟိုလေးဟာမှုတော့ဒီသတင်းချက်လက်ဟာနေရာကျွန်တော်တို့ပြည်နေရာလို့လည်းတင်ချာကြီးရှင်းမနေသေးဘူးအဲ့တော့ကျွန်တော်တို့အနေနဲ့ယူကြည့်တာကဒီ media ဖိုင်ဆိုင်ရာမှာအများကြီးယူကြည့်တာကျွန်တော်တို့ media ဘယ်လောက်ထိလွတ်လွတ်လပ်လပ်ဒီသတင်းကိုရှားယူခွင့်ရှိမလဲပြီးသွားလို့ရှိရင်ဒီသတင်းတွေပြည်သူတွေဖြတ်ကြားခွင့်ရှိမလဲအရေးကြီးရတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဟိုတနေ့ကလိုမျိုးကျွန်တော်တို့အာဆာအနေပြီးတော့ဒီဖိတောင်းကိုတိုက်ဖြစ်ဟိုတိုက်တယ်ဆိုပြီးတော့ထွက်လာတဲ့ video တွေကိုဘယ်ရမှန်းမသိရင်းနဲ့ဒီလိုမျိုးဒီ video တခုကိုအစိုးရပိုင် media အနေနဲ့ဖြန့်ပြီးတော့ဒီကြားရောက်လာတာတစ်ချက်ဖြန့်လိုက်တာလေဒီလူတွေကအစိုးရပြောတာမျိုးကြုံတာမျိုးဖြစ်သွားလို့ရှိရင်တကယ်ဒီပြင်ချီလေးနဲ့ပုံပြီးဝေးလာပြီးဖြစ်နိုင်ပြီးရှိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတက်ဆွေဝင်လေးလိုက်မှာခဏနေပြပအောင်
ဟုတ်เนา
ะကျွန်တော်ကိုစီသူအောင်မြစ်ပြန်ခေါ်ချင်ပါတယ်ခင်ဗျကိုစီသူအောင်မြစ်ပြောမယ်ဆိုရင် Ranger ပြဿနာကလည်းတကယ်တမ်းပြောရင်လုံးဝဖြေရှင်းနိုင်တဲ့အဆင့်ဒုက္ခသည်တွေလက်ခံတဲ့အဆင့်လည်းမရောက်သေးဘူးအခုဆိုရင်ပဲဒီ AA ပြဿနာနဲ့ရခိုင်ဒုက္ခသည်တွေပါထပ်ဖြစ်လာပြီးပြဿနာကပိုပြီးတော့ထပ်တိုးလာတယ်အဲ့တော့ဒီအချိန်ဒီမှာအစိုးရရဲ့အကြက်တဲစစ်တပ်ရဲ့အကြက်တဲလက်ရှိကိုက်တွယ်နေမှုတွေပတ်သက်လို့ကိုစီသူအောင်မြစ်ရဲ့တုံ့သက်ချက်သိချင်ပါတယ
်အခုအဲ့ဒီဥစ္စာကဟုတ်ပြောမယ်ဆိုရင်နှစ်ပိုင်းဆိုတဲ့ခါကျတော့နှစ်ပိုင်းခွဲပြီးတော့ပြောလို့ရတယ်အဲ့ဒီဒီခုနကတော့ပြောသလိုပေါ့နော်တစ်ဖက်ကိုရောက်သွားတဲ့မော်ဆင်ကြီးလက်ခံကြီးကဟိုအကြောင်းအရာအဖြစ်ဆိုရင်လည်းခြားနာတယ်ခုနကတော့အီရခိုင်တပ်ဖွဲ့ကြီးတက်ခိုက်မှုနဲ့ ਆ နောက်နေမြေပြည်ဒေသသဘောအရာလည်းသူကခြားနာတယ်ဒီကမောင်တော်ဒေသဘက်မှာဖြစ်နေတဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကအရင်ကတည်းကကျွန်တော်တို့ဟိုပြောခဲ့တာရှိတယ်အဲ့ဒီလူတွေကဒီတိုင်းပြည်မှာနေမိခဲ့တယ်နေခဲ့တယ်ဆိုတဲ့ခါကျတော့ဟုတ်ပြီနိုင်ငံသားအနေနဲ့ဖြစ်ခွင့်ပေးတယ်မပေးဘူးဆိုတဲ့ကိစ္စမျိုးတွေကဒါကတော့ဒါဥပဒေမှာရှိတဲ့အတိုင်းဖြစ်မှာပေါ့နော်ဒါပေမဲ့ဘလို့ရဲ့ဖြစ်ဖြစ်ကိုယ်တိုင်ပြည်မှာလည်းရှိတယ်နောက်ဒုတိယတစ်ခုကမောက်ထုတ်လို့လည်းမရဘူးဆိုတာကနှစ်ပေါင်းများစွာဒါကလည်းတက်ပြရရှိနေပြီးသားပဲအဲ့တော့ကိုယ်တိုင်ပြည်မှာနေတဲ့လူတွေအနေနဲ့အဲ့ဒါသဘောထားပြီးတော့မှဆက်ဆံမှုဒီဟာတွေနဲ့ပတ်သက်ပြီးတော့မှကင်တယ်ဖို့အဲ့ဒီသဘောထားပြောင်းမှုတွေအဲ့ဒါဒီဘက်ကပြဿနာကိုယ်တစ်ဖက်ကကြားတဲ့ခါကျတော့အဲ့ဒါလည်းမဟုတ်ဘူးဒီခိုင်တိုင်းသားတွေနဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေနဲ့ဖြစ်တဲ့ပฏิပက္ခပြဿနာအဲ့ဒီပฏิပက္ခပြဿနာကတော့အခြားသောတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာနဲ့အဲ့ကျွန်တော်ထင်တယ်ပြိတ်ပြီးတော့မှဟိုကြည့်ပြခြားလာတာမရှိဘူးဘာဖြစ်လို့လဲဆိုတော့အခုတလောမှာဆိုရင်ဟုတ်တယ်အဲရဲစခန်းတွေတိုက်လိုက်တဲ့အခါကျတော့ဒါနိုင်ငံလုံးကြီးရဲ့ဖြိပါတယ်ဘာညာဆိုပြီးတော့မှအစိုးရဘက်ကပါဝင်ပြောလာတာရှိတယ်အလားတူဖြစ်ရမျိုးကပြည်ရဲ့ဖြစ်တည်တုန်းကကျွန်တော်တို့မန္တလေးမူရှယ်ကားလမ်းဒါကျွန်တော်တို့ကုန်းတွေကြီးမှာရှိအရေးကြီးပါတဲ့ကားလမ်းကိုသူတို့ပူးပေါင်းတပ်ဖွဲ့ပြီးပေါ့တောင်းပလောင်တပ်ဖွဲ့လေး PIA တွေအဲ့ဒီမှာရှိကိုကန်တပ်ဖွဲ့တွေကဝင်တိုက်လို့အဲဒီရှမ်းပြည်နယ်အစိုးရအဖွဲ့ကနေပြီးတော့အဲ့ဒီသုံးဖွဲ့ကိုဒါကောင်းကျန်းပြည်အနေနဲ့ပတ်မှတ်လိုက်တယ်ဆိုတဲ့ဥစ္စာနဲ့ဒါလည်းဖြစ်စရာရှိဖြစ်ဘူးလေအဲ့တော့ပြည်ရင်းစစ်မှာဆိုတဲ့အခါကျတော့အာဒီလူတွေကတော့ရှိနေဦးမှာပဲအဲ့တော့ဘယ်လိုပဲရှိနေရှိနေကျွန်တော်တို့ဒီရခိုင်အေးတပ်ဖွဲ့နဲ့ဖြစ်တဲ့ပြဿနာကတိုင်းသားလက်နက်ကိုင်နဲ့ဖြစ်တဲ့ပြဿနာလို့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့ဒီဆိုဟိုဆွေးနွေးတဲ့သပွဲဝိုင်းပုံကိုရောက်အောင်ခေါ်ပြီးတော့မှဖြည့်ရှင်းမှာပဲရမယ်အဲ့တော့ဟိုဘက်ကဖြည့်ရှင်းနည်းနဲ့ဒီဘက်ကဖြည့်ရှင်းနည်းနဲ့မတူဘူးလေမေဒီကလည်းမတူဘူးပြဿနာချင်းလည်းမတူဘူ
းဒါပ
ေမဲ့အဲ့ဒါကြီးအကုန်လုံးကိုကင်တဲ့ဖြည့်ရှင်းမှာပြဿနာပြီးနေမှာပါ
ဟုတ်ကဲ့တစ်ချိန်တည်းမှာပဲခုနကကျွန်တော်တို့ရင်ဆိုင်နေရတဲ့ Ranger လက်ခံရေးကိစ္စကလည်းမအောင်မမြင်ဖြစ်နေတယ်အခုတကယ်တမ်းပြောရင်နေမီတော့မတူပေမဲ့နေမီချင်းကဆက်နေတော့ဒီလုံခြုံရေးပြဿနာလည်းရှိလာတဲ့အခါကျတော့ဒီဒုက္ခတွေပြန်ခေါ်ရေးကိစ္စကိုရောတွားပြီးတော့ထိကြိုက်နိုင်တဲ့အနေအထားမျိုးတွေရှိနိုင်ပါလားအခုနေထားရဆိုရင
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဒီအစိုးရပေါ့နော်အစိုးရကဝန်ကြီးတယောက်ရဲ့စကားကိုပဲကိုးကားကျင်ပါတယ်အစိုးရဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကတို့ပြောပါတယ်ဒီလိုမျိုးအေးနဲ့အဲ့ဒီတိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စကဒုက္ခတွေပြန်လက်ခံရေးနဲ့ပတ်သက်လို့မထိခိုက်ပါဘူးလို့သူကအဲ့လိုပြောတယ်
အဲ့တော့ကျွန်တော်နားလေတာကလည်းမဖြစ်ခဲ့ပါဘူးဒီမှာမှာပြည်လဲအောင်ဖြည့်ရှင်းရင်ဒါဘင်္ဂလားဒေ့ရှ်ဘက်ကလည်းပြည်လဲအောင်ကျွန်တော်တို့လည်းဒါဖြည့်ရှင်းမယ်ဆိုရင်ဒီ process ကြီးကတော့ဖြစ်ပေါ်လာမှာပါဟိုဥစ္စာနဲ့တွားပြီးတော့မဆိုင်ပါဘူးမထိခိုက်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ဒီကြီးလို့ကျွန်တော်နားလေပါ
ဟုတ်ကဲ့ကိုစီစီကျေးဇူးပါကျွန်တော်နောက်ဆုံးကိုသက်ဆွေဝင်းကိုမေးမြန်းချင်ပါတယ်ကိုသက်ဆွေဝင်းပြောမယ်ဆိုရင်ရခိုင်ပြဿနာက NLD အစိုးရစတက်လာတဲ့ကရင်ဆိုင်ရတဲ့ပြဿနာအဓိက Ranger ပြဿနာလည်းရင်ဆိုင်ရတယ်အခုဆို AA ပြဿနာပါထပ်ရင်ဆိုင်ရပြီအဲ့တော့ရခိုင်မှာကြုံနေရတဲ့ဒီပြဿနာတွေကို energy အစိုးရအနေနဲ့တကယ်ပဲကြော်လာနိုင်မလားဒါမှမဟုတ် energy အစိုးရတက်တန်းမှာဓာကြီးကစိန်ခေါ်မှုတစ်ခုအနေနဲ့ challenge တစ်ခုအနေနဲ့ဆက်ရှိသွားနိုင်လားဘလို့မြင်ပါလဲ
ဒါမပြောခင်မှာခုနဆရာစုကြုံမြင့်နဲ့ကျွန်တော်နဲ့ဒီရခိုင်ပြဿနာတွေ Ranger ပြဿနာတွေမှာနည်းနည်းဒီဟိုကျွန်တော်အနေနဲ့
ဟုတ်ကဲ့ပြောပ
ါကျွန်တော်နိုင်ငံပြဿနာတွေ Ranger ပြဿနာတွေကိုကျွန်တော်ကတော့ဒါလူသားတွေကြုံနေတဲ့ပြဿနာဖြစ်နေတယ်အဲ့တော့ဒီဟာတွေဒီတော့ပြီးတော့ဒီ alpha ရဲ့ဒီလှုပ်ရှားမှုပုံစံအရင်လှုပ်ရှားမှုပုံစံကဒီဖိနှိပ်မှုတစ်ခုအတွက်ကိုပြန်ပြီးတွန်းလှန်ကြတဲ့ဒီဟိုတွန်းလှန်လာတဲ့ပုံစံတစ်ခုအနေနဲ့အုပ်ချုပ်လာတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်အနေနဲ့မြင်တယ်။နောက်ပြီးတော့ဒီဒီဒီအိတ်ဖြစ်ကြောင်းမလို့ဒုက္ခရောက်နေကြတဲ့ဒီလူတွေကကြောက်နေတာကျွန်တော်အနေနဲ့ကြောက်နှစ်ဖက်စလုံးတစ်ခုကျွန်တော်မျှကြည့်ပြရမယ်။တို့လူကိုယ်လူဆိုတာမရှိသေးနဲ့။လူတွေခံနေရတဲ့ကြောင့်မို့ကျွန်တော်ဘယ်လိုမျိုးအနေနဲ့ပြန်ပြီးကြည့်ပြီးလို့ဘယ်လိုဆိုရအောင်ကျွန်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့လိုပါလိမ့်မယ်။အဲ့ဒီတစ်ဆက်တည်းဒီလူတွေကဖြတ်ပြေးသွားတဲ့ဒီလူတွေကပြန်ပြီးလက်ခံမဲ့ကိစ္စဆိုရမှာလေကျွန်တော်တို့ပြန်စဉ်းစားရမှာဒီအဖိုးရကဒီလိုမျိုးဒီကူဖီယာနဲ့ကော်မရှင်မှာပြောထားတဲ့အချက်တွေ900ရာခိုင်နှုန်းကျ80ရာခိုင်နှုန်းပြောထားတဲ့ဟာတကယ်အောက်နေပို့ထားတယ်ပေါ့ဟုတ်ရဲ့လားဆိုတာကိုကျွန်တော်တို့ပြောထားတာတခုလေးကိုပဲမယုံမင်းနဲ့အချက်ကြီးစီနဲ့ကျွန်တော်ပြန်ပြီးတော့စစ်ဆေးရမျိုးတွေပြန်ပြီးကြိုက်တာမျိုးတွေဖို့လို့လည်းထင်ပါတယ်တကယ်ကျွန်တော်နားလေကျွန်တော်အထားလောက်ကခက်ပြေးသွားလို့တပန်းကြီးပါလောက်အတွက်ကိုရှိရဲဒါပေမဲ့ပြန်လာတဲ့လူတွေလက်ခံမှုဆိုပြီးချူခုထားတဲ့ချူခီးပကန်းလူဟာမျိုးတွေလုံနေတဲ့ဒီဆောင်မှုတွေကတကယ်လူထောင်ငယ်လောက်အတွက်ကိုပဲလက်ခံနိုင်တဲ့အရာမျိုးဖြစ်နေတဲ့အခါကျတော့ဒီလူမျိုးကျွန်တော်ဘယ်လိုမျိုးတကယ်တမ်းလက်ခံပါလဲဆိုတဲ့ဟာကျွန်တော်ပြောတဲ့အချက်ကအကြီးကြီးပါ။အဲတော့ဒီအမှန်လေးကျွန်တော်တို့ကအစိုးရရဲ့စကားတစ်ခုလို့ပဲမလို့ပဲပြန်ပြီးတော့ကောက်တဲ့ဆက်ဖြုတ်ဖို့လုပ်မယ်လို့ကျွန်တော်အနေနဲ့ယူဆပါတ
ယ်။ဟုတ်ကဲ့
။အဲတော့ဒီဆက်ကြတဲ့ကဒီအစိုးရကတကယ်တမ်း challenge အကြီးကြီးပါ။ဒါအဲ့ဒီအစိုးရရဲ့ challenge အကြီးကြီးဖြစ်တဲ့လို့ဒါမျိုးကိုလည်းအခုထိကိုမကြော်လွားနိုင်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲတော့ဒီဆက်လာကြတဲ့အငြိမ်းပြဿနာဖြစ်တဲ့အခုတော့ပဲအငြိမ်းပြဿနာဖြစ်တယ်။အဲတော့ဒီပုံပြီးတော့ကွဲသွားစီတဲ့ဟာကအရင်းတက်တနာဖြစ်တဲ့အချိန်မှာတော့မှဒီစခါရှင်ရှင်လေးကဗမာပြည်ပြည်နဲ့ဒီနှေးပြီးနေနေကြရတယ်ပြောဒီအာဆာနဲ့ပါဆက်ဖြစ်လာတဲ့နေရာမှာကျောင်းရခိုင်ဝါလေးပူပြီးဒုက္ခရောက်လာတဲ့နေရာမှာရခိုင်တူယုံရပါဒီဗမာပြည်နဲ့ပေါ့နော်အထူးသဖြင့်ဒီရခိုင်နဲ့ဗမာနဲ့ဆိုတဲ့ပုံစံမျိုးကွဲသွားပြီးတွေ့ပြီးတော့အခုလက်ရှိဒီခါပြည်ပြည်နဲ့အမြင့်ဆုံးနေထားကိုရောက်နေလို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်ပြီးတော့နိုင်ငံတကာကကျွန်တော်တို့ကုမ္ပဏီတွေနဲ့တို့ဖားရလုပ်နေတာဆိုချပြတယ်မှသာလေနိုင်ငံတကာရဲ့ဖိအားတွေရောက်ပါလိမ့်မယ်။ဒါမှမဟုတ်ဒီကျွန်တော်တို့ ICC ကိစ္စလို့ဟာမျိုးကတိုက်ရမယ့်ဟာမျိုးရှိမယ်။ဒီလိုမျိုးကျွန်တော်တန်းကြည့်ပြတိုက်ခါကြကြဒီကအများကြီးတိုက်ချက်လာမှာပါ။အဲ့လိုဟာမဖြစ်ချင်လို့ရှိရင်တော့ကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ပြင်လဲမြင်တာမျိုးရှိရှိနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်မှာကြလိမ့်မယ်။ကျွန်တော်အဖြေအမှန်တစ်ခုကိုကျွန်တော်ဒီကတော့ရပါလိမ့်
မယ်။ဟုတ်ကဲ့ခင်ဗျာ။ကိုစီသူအောင်မြင့်ကိုတက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်ဒိုင်ရိုက်လီလိုက်အစီအစဉ်အချိန်လဲဆီသွားလို့ပါ။ဒီမှာပဲကျွန်တော်တို့ရနာခွင့်ပြပါခင်ဗျာ။
UAE American အတန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့မနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်။ American Mexico နေဆက်တလျှောက်တိုင်းကာရံဖို့အတွက်သမ္မတ Donald Trump ကကောင်းမမနဲ့တောင်းဆိုနေကြမှာပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာကန့်သက်ထားမှုတွေကိုယာယီခွင့်ပေးပြီးတတိုင်းအတွက်ရန်ငွေချထားပြီးသမ္မတရဲ့အဆိုပြုချက်ကိုဒီမိုကရက်မတ်တွေကပယ်ချလိုက်တဲ့အတွက်ပိတ်ထားရတာနှစ်လတည်းဝင်လာပြီးဖြစ်တဲ့အဆိုအရန်ကြီးတစ်စိတ်တစ်ပိုင်းပြန်ဖွင့်မှုအတွက်လမ်းမမြင်ရသေးပါဘူးလွှတ်တော်မှာတော့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင်ကသမ္မတထရမ့်အဆိုပြုထားတဲ့စာမျက်နှာ1200ပါမူကြမ်းကို Republican တွေဘက်ကတင်သွင်းခဲ့ပြီးချက်သပရင်းနေမှာမဲခွဲဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ်လာမယ့်အင်္ဂါနေ့ကျရင်နိုင်ငံတော်ချေပြမင်ကွန်းလိုပုံစံမျိုးနဲ့ American သမ္မတ Donald Trump ကရုပ်မြင်သံကြားကနေမင်ကွန်းပြောဖို့စီစဉ်နေကြောင်းအင်မီရောကပြောပါတယ်။အစိုးရရန်ရဲတချို့ရက်ဆိုင်နေရတဲ့အခြေအနေရှိတဲ့အတွက်လုံခြုံရေး January 29ရက်လာမယ့်အင်္ဂါနေ့မှာသမ္မတရဲ့လွှတ်တော်နှစ်ရက်လုံးကိုပြောဆိုမယ်နိုင်ငံတော်ချေပြမင်ကွန်းကိုအချိန်ရွှေ့ဆိုင်ပြဖို့အောက်လွှတ်တော်ဥက္ကဋ္ဌကသမ္မတ Trump ကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူနာဟာစနေနေ့မှာမြန်မာနိုင်ငံကိုရောက်လာပြီးတနင်္လာနေ့မှာမြန်မာဆိုအတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ဥရောပဆိုင်အမေရိကန်ထိပ်တန်းတန်တမန်ဝက်စ်မစ်ရှယ်ကလာမယ့် February လလယ်ပိုင်းမှာယာရုကနေနှုတ်ထွက်တော်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်အတွက်စီစဉ်ထုတ်လို့ရမှုကမှတ်ရင်ကျင်းနိုင်ဖြစ်ပြီးအင်ဂျင်နီယာကဒါရက်စမစ်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.